Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2020ပြည့်နှစ် January 20ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်လေးကိုမြန်မာစံတော်ချိန်များ9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းလိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တနင်္လာညအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။တရုတ်နိုင်ငံအလဲပိုင်းဟူဟန်မြို့မှာကိုရိုနာဗိုင်းရပ်စ်ကိုနောက်ထပ်ကူးစက်သူပြီးခဲ့တဲ့3ရက်အတွင်းမှာ130ကျော်ခဲ့တယ်လို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါရယ်။ဗာဂျီးနီးယားပြည်နယ်မြို့တော် Richmond မှာဒီကနေ့လုတ်တဲ့သနပ်အခွင့်အရေးတောင်းဆိုဆန္ဒပြပွဲမှာထောင်နဲ့ချီပါဝင်မယ်လို့ခန့်မှန်းထားပါရယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တနင်္လာညအတွက်ထိတ်တန့်ရောက်သတင်းလွှာတွေကတော့ရခိုင်မြောက်ပိုင်းကရိုဟင်ဂျာအရေးနဲ့ပတ်သက်လို့အစိုးရကဖွဲ့လိုက်တဲ့ ICEO လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာဟာနိုင်ငံတကာမှာအပြတ်ကောင်းအောင်နဲ့လာမယ့် ICJ တရခွေအတွက်ပြင်ဆင်မှုသာဖြစ်တယ်လို့ HRW လူခွေစောင့်ကြည့်မှုအဖွဲ့ကဝေဖန်တုံ့ပြန်လိုက်ပါတယ်
။ Quite clearly there's a political motivation here for this press release to try to create talking points for the Myanmar government to use.
နိုင်ငံရေးအရာရည်ရွယ်ဆောင်ရွက်ချက်ဖြစ်တဲ့ဆိုပြီးတော့ HRW အာရှရေးရာဒုတိယညွှန်ကြားရေးမှူးပြောဆိုခဲ့တာပါ။ဒီသတင်းနောက်ပိုင်းမှာပြည့်စုံနားဆင်ရပါမယ်။နောက်တရုတ်သံတမန်ရဲ့မြန်မာပြည်ခီးစဉ်တွေမှာထုတ်ဆိုခဲ့တဲ့စာချုပ်တွေပေါ်မှာစောင့်ကြည့်သူတွေကစိုးရိမ်နေတဲ့အကြောင်းချင်းပြည်နယ်ထဲမှာတော့လုံခြုံရေးစိုးရိမ်လို့ဝန်ထမ်း200ကျော်ပျောက်ရှေ့ခွင့်တင်ထားပါတယ်။ရခိုင်ပြည်နယ်မှာတော့ကားတစ်စင်းကြောက်ထဲထိုးကြလို့ခီးတဲ့တချို့နဲ့ကားစပယ်ယာတင်ဆောင်ခဲ့ရပါတယ်။ဒီလိုသတင်းပေးပို့ချက်တွေနဲ့အတူနောက်ဆုံးရသတင်းတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုရင်ဆုံးကတော့တနင်္လာညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။တရုတ်နိုင်ငံအလဲပိုင်းဝူဟန်မြို့မှာအသက်ရှူလမ်းကြောင်းထိခိုက်နိုင်တဲ့ကိုရိုနာဗိုင်းရပ်စ်ကိုနောက်ထပ်ကူးစက်သူပြီးခဲ့တဲ့3ရက်အတွင်းမှာ136ယောက်ရှိခဲ့တယ်လို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေအတည်ပြုပြောလိုက်ပါတယ်။ဘေကျင်းမြို့မှာဗိုင်းရပ်စ်ပိုးကူးသူ2ယောက်နိုင်ငံတောင်ပိုင်းရှန်ကျန်းမြို့မှာကူးစက်သူ1ယောက်အပါအဝင်ကိုရိုနာဗိုင်းရပ်စ်ပိုးကူးသူစုစုပေါင်း200ကျော်သွားပြီလို့ဝူဟန်ကျန်းမာရေးကော်မရှင်ကအတည်ပြုပါတယ်။ပိုးကူးစက်နေသူအများစုရဲ့ရောဂါလက္ခဏာတွေမပြင်းထန်ကြပေမဲ့၃ယောက်သေဆုံးတယ်လို့တရုတ်ကလာတဲ့သတင်းတွေကပြောပါတယ်။တရုတ်နိုင်ငံမှာလူဦးရေထူထပ်ဆုံးမြို့ထဲမှာပါတဲ့ဝူဟန်မြို့ကဆရာဝန်တွေဟာနမိုနီးယားဆုတ်ရောက်ရောဂါဖြစ်နေနိုင်သူတွေကိုစစ်ဆေးမှုတွေပို့ပြီးတိုးမြှင့်လုပ်နေပါတယ်။ဝူဟန်မြို့ကနေလာတဲ့အသက်35နှစ်အရွယ်အမျိုးသမီးတယောက်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေတယ်လို့တောင်ကိုရီးယားကျန်းမာရေးတာဝန်ရှိသူတွေကလည်းဒီကနေ့အတည်ပြုပါတယ်။ထိုင်းနဲ့ဂျပန်နိုင်ငံတွေမှာလည်းတရုတ်ကလာသူတွေထဲမှာဗိုင်းရပ်စ်ပိုးကူးစက်နေသူတွေရှိတယ်ဆိုတာအတည်ပြုထားပြီးဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာဒီဝူဟန်ကလာတဲ့လေယာဉ်တွေစိုက်တဲ့ဆန်ဖရန်စစ္စကို၊လော့စ်အန်ဂျလိစ်နဲ့နယူးယောက်မြို့ကလေဆိပ်သုံးခုမှာတောက်ကြနေတဲ့ကစားလို့ခီးတယ်ရီရဲ့ကျမရဲ့အခြေအနေစီးဆင်းမှုတွေကိုလုပ်နေပါတယ်။အလားတူပဲဂျပန်၊ထိုင်း၊တောင်ကိုရီးယား၊စင်ကာပူနိုင်ငံတွေမှာလည်းလေဆိပ်တွေမှာစောင့်ကြည့်စစ်ဆေးမှုတွေကိုလုပ်နေပါတယ်။ဇန်နဝါရီလ25ရက်နေ့မှာစတင်ပေတရုတ်နှစ်တကူကာလအတွင်းတရုတ်လူမျိုး1ဘီလီယံခွဲလောက်တရုတ်ပြည်တွင်းသာမကပြည်ပကိုပါခီးသွားကြမယ်လို့ခန့်မှန်းရတဲ့အတွက်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှာကိုတရုတ်နဲ့အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေစိုးရိမ်နေပါတယ်။ဒီဗိုင်းရပ်စ်ပိုးကူးစက်သူတွေအနေနဲ့တာမန်အေးမီတာမျိုးကနေအသက်ရှူလမ်းကြောင်းထိခိုက်ပြီးအသက်ဆုံးရှုံးတဲ့အထိဖြစ်နိုင်ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုဖို့လှုံ့ဆော်ချက်တွေပေါ်ခုခံခြေပနိုင်မယ်အသေးစိတ်ချက်လက်တွေကိုဒီကနေ့အထက်လွှတ်တော်မှာတင်သွင်းဖို့အင်မီရိုဥပဒေကျိုးဆောင်တွေကပြင်ဆင်နေကြပါတယ်။သမ္မတထရမ့်ကိုတရားစွဲဆိုမှုကိုအထက်လွှတ်တော်ကပြီးခဲ့တဲ့သတင်းပတ်ထဲတင်ဝင်စတင်ခဲ့ပြီးအင်္ဂါနေ့မှာစတင်ရှောင်လဲကြမှာပါ။စောပိုင်းတော့ကသမ္မတကိုတရားစွဲဆိုဖို့အောက်လွှတ်တော်ကတည်ပြုလိုက်တဲ့ပုံမှာသမ္မတရဲ့အကျိုးဆောင်ရှိနေအဖွဲ့ဝင်တွေဖြစ်တဲ့ပက်စီဗလိုနီနဲ့ဂျေဆာကလော်တို့ကဒီဒါဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီသလိုအစိုးရဖွဲ့စည်းပုံကိုလည်းရေရှည်မှာထိခိုက်နိုင်တယ်လို့ပြောခဲ့ပါတယ်။သမ္မတတရားဝီရဲ့နိုင်ငံသားရေးမူဝါဒလုပ်ပိုင်ခွင့်အာဏာတွေကိုအောက်လွှတ်တော်ကရှော့တွက်နေတယ်လို့လည်းသူတို့ကပြောပါတယ်။အမေရိကန်သမ္မတရောင်ထရမ့်ကသူ့အတွက်နိုင်ငံရေးအမျက်ထွက်စေရေးယူကရိန်းဘက်ကစုံစမ်းစစ်ဆေးမှုလုပ်ပေးဖို့ကြိုးစားတာဟာဆိုရင်သမ္မတယာရုကဖယ်ရှားလိုက်နိုင်တဲ့တော်တော်ကတရားဆွဲဆိုလောက်တဲ့ပြစ်မှုဟုတ်ရဲ့လားဆိုတဲ့အပေါ်မှာလည်းသမရရဲ့အကျိုးဆောင်တွေကငြင်းချက်ထုတ်ခဲ့တာပါလွတ်တော်စင်ခေါ်မှုတွေနဲ့ပတ်သက်ပြီးပူးပေါင်းဆောင်ရွက်ခြင်းမရှိဖို့သမရကဝင်နောက်ရှက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်ကိုလည်းသမရရဲ့လှုပ်ဆောင်ချက်တွေကတရားဝင်တဲ့ဘောင်တင်းကလှုပ်ဆောင်ခဲ့တာပဲဖြစ်တယ်လို့လည်းအကျိုးဆောင်တွေကပြောပါတယ်အောက်လွှတ်တော်အမတ်တွေကတော့သမရထရမ့်ဟာအာဏာကိုလွဲသုံးစားလုပ်မှုနဲ့လွတ်တော်တရားရေးကိစ္စတွေမှာကြားဝင်နောက်ရှက်ကြောင်ပြစ်မှုထင်ရှားတယ်လို့ဆွဲချက်တင်ထားပါတယ်ခင်ဗျာ
ဗာဂျီးနီးယားပြည်နယ်ထဲမှာတနက်ထိန်ချုပ်တဲ့ဥပဒေတွေပြဋ္ဌာန်းဖို့စီစဉ်နေတဲ့အပေါ် 三井干管组的皮年牛肉马蹄的苏维三大家长和龙江一多片台湾的皮年人马的听众和干管的 Virginia Citizens Defense League 的阿卡今年六十五位国牺牲的皮皮等那的人为干上一路拉的查阿卡人的干皮都是阿卡人的拿起来的阿卡人的把我们三大家没路标台湾的阿江派美术的清江墓的阿庙阿庙把我们三大家南京其他家今年欧洲人物 Ralph Norton 的Richmond 牛马亚也一波起你投遍他的路牛人的 Capital Square 前面过那路两年马带有拉光没西路当面他吧的 Virginia 比年六多马才六多马有奥六多马吧 Democrat 马队苗族尼亚亚给比年老电车的等待听说也无理为我地表给他吧的等待为度当也闹张亚族人过吃西部呢来得派前面变来呢 Handgun 等待过来得拉马得来打为有南部干得的无理无将过 Virginia 才六多个比给的加拉维尼亚地表给吧的အများပြည်သူနဲ့ဆိုင်တဲ့အဆောက်အဦတွေနေရာတွေမှာလက်နဲ့မကင်ဖို့ဒေသခံအစိုးရတွေကတားမြစ်နိုင်ခွင့်ဥပဒေချမ်းကိုလည်းအထက်လွှတ်တော်ကအတည်ပြုခဲ့ပါတယ်
။လူမျိုးနိုင်ငံမှာပြည်ရဲ့စေရေးအလုပ်ဖြစ်ဖို့အတွက်တရားရောက်ကစောင့်ကြည့်သွားဖို့လိုအပ်တယ်လို့ဥရောပသမဂ္ဂ EU နိုင်ငံသားရေးမူဝါဒဆိုင်ရာအကြီးအကဲကဒီနေ့မှပြောလိုက်ပါတယ်။လူမျိုးနဲ့ပတ်သက်ပြီးကမ္ဘာခေါင်းဆောင်တွေကသဘောတူညီမှုရခဲ့တာနဲ့နောက်ဆုံးလူမျိုးရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ဥရောပနိုင်ငံသားရေးဝန်ကြီးတွေကြားမှာတွေ့ဆုံဆွေးနွေးမှုတွေမလုပ်ခင်မှာသူကသတင်းတော့တွေကိုအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်။လူမျိုးနိုင်ငံကိုလက်နက်ရောင်းချမှုတွေပိတ်ပင်ထားတာကိုလေးစားဖို့နဲ့လူမျိုးရေးမှာဂျာဝန်ဆွတ်ဖက်တာတွေမလုပ်ဖို့ကမ္ဘာခေါင်းဆောင်တွေတနင်္ဂနွေနေ့ကသဘောတူခဲ့ကြပါတယ်။လူမျိုးနိုင်ငံမှာတပတ်ကြာအပြည့်ရထားပြီးဒါကိုရေရှည်လှုပ်ဆောင်ဖို့တို့ကြောင့်အခုလိုလှုပ်ထားကိုအပြည့်ရတယ်လို့မပြောနိုင်ကြောင်းနဲ့ဒါကိုကုလသမဂ္ဂဥရောပသမဂ္ဂအာဖရိကသမဂ္ဂနဲ့အာရအဖွဲ့ချုပ်တခုခုကစောင့်ကြည့်ရဖို့လိုမှာဖြစ်တယ်လို့လည်းသူကပြောပါတယ်။ကမ္ဘာနိုင်ငံဆက်နိုင်ငံကခေါင်းဆောင်တွေနဲ့အတူကုလသမဂ္ဂဥရောပသမဂ္ဂအာဖရိကသမဂ္ဂနဲ့အာရအဖွဲ့ချုပ်ကထိပ်တန်းတာဝန်ရှိသူတွေနဲ့ကိုယ်စားလှယ်တွေဟာဂျာမနီနိုင်ငံမှာတနင်္ဂနွေနေ့ကတွေ့ဆုံပြီးတော့ညီလာခံတရက်ကိုကျင်းပခဲ့ပါတယ်။ကုလသမဂ္ဂတွင်မှုကြောင့်အန်တိုနီယိုဂူတာရက်စ်ကတော့လီဗျားနိုင်ငံမှာတိုက်နေကြတဲ့သူတွေအလုံးကိုพีอาร์ไปหมดเลยဆိုပြီးတော့လည်းပြောလိုက်ပါတယ်ခင်ဗျာ
ဒီရေအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
။ခင်းနာနေညပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြည့်ညပေးနေပါတယ်။နိုင်ငံကကဆွဆွဲနေတယ်လို့မြန်မာနိုင်ငံမှာ Ranger Muslim တွေအပေါ်လူမျိုးတုံးတပ်ဖြတ်ခဲ့တယ်ဆိုတဲ့အထောက်အထားမတွေ့ရဘူးလို့ရခိုင်ရင်းနဲ့ပတ်သက်လို့မြန်မာဆိုရဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ကပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာတပ်ဖြတ်မှုတွေအိုးအိမ်ဆွန့်ခွာရတဲ့အခြေအနေဖြစ်အောင်လုပ်ခဲ့တာတွေဟာမွတ်စလင်ဒါမှမဟုတ်တခြားလူမှုအတိုင်းအဝိုင်းတစ်ခုကိုဖျက်ဆီးဖို့ရည်ရွယ်ချက်နဲ့လုပ်ခဲ့တဲ့ဆိုတဲ့အထောက်အထားတစုံတရာမတွေ့ရဘူးလို့အဖွဲ့ဝင်၄ဦးပါတဲ့ကော်မရှင်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လုပ်ရဟာလူမျိုးတိုင်းရင်းသားအသားအယောင်ဘာသာတစ်ခုကိုဖျက်ဆီးဖို့ရည်ရွယ်ချက်နဲ့လုပ်ခဲ့တဲ့လူမျိုးလုံးတပ်ဖြတ်ဖို့လုပ်ခဲ့တယ်လို့ကောက်ချက်ဆွဲနိုင်လောက်အောင်အထောက်အထားခိုင်ခိုင်လုံလုံမတွေ့ရဘူးလို့ပြောပါတယ်။ဒါပေမဲ့2019ခုနှစ်တုန်းကစစ်တပ်ရဲ့လုပ်ရက်တွေအတွင်စစ်ရာဇဝတ်ကျူးလွန်မှုကြီးလေးတဲ့လူခွေရေချိုးဖောက်မှုတွေကိုစစ်တပ်အပါအဝင်တပ်ဆိုင်သူတွေကျူးလွန်ခဲ့တယ်ဆိုတာတော့ခိုင်လုံတဲ့အထောက်အထားတွေတွေ့ရတယ်လို့စုံစမ်းမှုတွေကိုလုပ်ခဲ့တဲ့ကော်မရှင်ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။အပြစ်မဲ့ရွာသားတွေကိုတတ်ဖြတ်တာသူတို့နေအိမ်တွေကိုဖျက်ဆီးတာစတဲ့လုပ်ရက်တွေကိုကျူးလွန်ခဲ့တယ်လို့ပြောပါတယ်။ရွာသားတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုမေးမြန်းစုံစမ်းပြီးရေးသားတဲ့အစီရင်ခံစာထဲမှာကင်းစခန်း30ကိုတိုက်ခိုက်မှုနယ်မြေရှင်းလင်းရေးလှုပ်အောင်တွန်းပို့မှုတို့အတွက်ရိုဟင်ဂျာစစ်သွေးကြွတွေကိုအပြစ်တင်ထားပါတယ်။သူတို့တွေးရှိချက်အစီရင်ခံစာကိုမြန်မာအစိုးရကိုပေးပို့လိုက်ပြီးဖြစ်ပေမဲ့လူသိရှင်ကြားထုတ်ပြန်ခြင်းတော့မရှိသေးပါဘူး။မြန်မာအစိုးရဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ထဲမှာပြည်တွင်းကကျွမ်းကျင်သူ2ယောက်အပြင်ဖိလစ်ပိုင်ဒုနိုင်ငံသားရေးဝန်ကြီးဟောင်းရိုဇာရီယိုမနာလိုကုလသမဂ္ဂဆိုင်ရာဂျပန်သံအမတ်ကြီးဟောင်းကန်โซအိုရှိမာတို့ပါဝင်ပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုမြန်မာအစိုးရကလက်မခံတယ်လို့ကော်မရှင်ကလည်းရိုဟင်ဂျာလို့တုံ့နှုံးတာမရှိခဲ့ပါဘူး
။ဒီနိုင်ငံက Huawei Telephone Company ရဲ့ကြီးတန်းမှုဆောင်အရာရှိကိုတရားခံလွှဲပြောင်းပေးရတဲ့အတွက်ကြားနာမှုပထမအဆင့်ကို နေရနိုင်ငံဘက်ကူးမျိုးမျိုးတရားရုံးမှာဒီကနေ့စတင်မှာဖြစ်ပါတယ်။ဟော်ဝေးကုမ္ပဏီရဲ့ဗန်နာရေးကြီးကဲမောင်ဝမ်ဂျိုးကိုအမေရိကန်ရဲ့တောက်ဆူမှုကြောင့်ကနေဒါနိုင်ငံက2018နောက်ပိုင်းမှာဖမ်းဆီးလိုက်တဲ့အတွက်တရုတ်နိုင်ငံဘက်ကအကြီးကျယ်ဒေါသဖြစ်ခဲ့ပါတယ်။ဒါ့အပြင်တရုတ်နဲ့အမေရိကန်ကြားမှာလည်းနှီးပညာစစ်ပွဲတွေဖြစ်လာမှာကိုစိုးရိမ်နေကြပါတယ်။တရုတ်နိုင်ငံရဲ့နှီးပညာပိုင်းမှာအင်အားကြီးနိုင်ငံတခုဖြစ်လာဖို့အတွက်ရည်မှန်းချက်ကိုဟော်ဝေးကကိုးစားပြုနေပေမဲ့အမေရိကန်ကတော့ဟော်ဝေးပေါ်မှာလုံခြုံရေးအနှစ်တော်ကြာကလေးကစိုးရိမ်မှုတွေရှိခဲ့တာပါ။တရုတ်နိုင်ငံဘက်ကတော့အခုလိုမောင်ဝမ်ဂျိုးကိုဖမ်းဆီးတာဟာတရုတ်နိုင်ငံရဲ့ဩဇာတက်လာတာကိုထိန်းချုပ်ဖို့အတွက်လို့ရှုမြင်နေကြပါတယ်။တရုတ်ဆိုရကဒီပေါ်မှာအရန်ကိုစိတ်ဆူဦးဒေါသထွက်ပြီးတော့ဒီမှုကသူတို့အတွက်ထိတ်တန့်ဦးစားပေးရတဲ့ကတခုဖြစ်ကြောင်းနဲ့ဒါကြောင့်သူတို့အနေနဲ့ဒါကိုအနီးကပ်စောင့်ကြည့်သွားမှာဖြစ်တယ်လို့ British Columbia တက္ကသိုလ်ကဒီအာရှလေ့လာရေးဌာနအကြီးတန်းသူတွေဒီ Warren Jang ကပြောပါတယ်။ American ဆိုရကတော့ Huawei ကုမ္ပဏီဟာ Hong Kong ကုမ္ပဏီကိုအမိခံပြီးတော့သူတို့ရဲ့ကုန်ပစ္စည်းတွေကို Iran ကိုရောင်းချပြီးဒီချက်က Iran ပေါ်မှာ American ရန်ဒဏ်ခတ်ပိတ်ဆို့မှုကိုချိုးပေါက်တာဖြစ်တယ်ဆိုပြီးတော့ဆွဆွဲထားပါတယ်ခင်ဗျာ။
မီရန်ပေါ့မဲ့အန်ဒီသတိပေးထားတဲ့ဖိလစ်ပိုင်နိုင်ငံမှာအန်ဒီရရှိတယ်လို့သတ်မှတ်ထားတဲ့ဇုံနဲ့လူတွေမသွားနိုင်အောင်တားမြစ်ဖို့တာဝန်ရှိသူတွေဒီကနေ့အမိန့်ထုတ်ခဲ့ပါတယ်။အချိန်မရွေးမီရန်ပေါ့နိုင်တာကြောင့်အန်ဒီရဇုံသတ်မှတ်ထားတဲ့နေရာနဲ့တရားမှမသွားနိုင်အောင်တားဆီးဖို့တက်ဆိုင်သူတွေကိုညွှန်ကြားထားတယ်လို့ဖြည်တဲ့ဌာနလက်ထောက်ဝန်ကြီးကသတင်းတောက်တွေကိုပြောပါရတယ်။မနီလာမြို့တော်တောင်ပိုင်းမန်60လောက်အကွာမှာရှိတဲ့တအားမီရန်ကနေမိခိုးပြားတွေကြောက်တုံးကြောက်ခဲတွေထွက်လာခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့တပတ်ထဲကလူပေါင်းသသိန်းကျော်ကိုဘေးလွတ်ရာပြောင်းရွှေ့ထားပါတယ်။ဒါပေမဲ့ခြံခဲ့တဲ့ပစ္စည်းတွေပြန်ယူဖို့မိခိုးပြဖုံးနေတဲ့အိမ်တွေရှင်းလင်းဖို့နဲ့ဝက်နွားတွေကိုအစာကျွေးဖို့အတွက်လူတွေကိုနေ့စဉ်ပြန်ခွင့်ပြုထားတာပါ။တအားမီးတောင်အချိန်မရွေးပောက်ကွဲနိုင်တာမို့မီးတောင်ကနေ6မိုင်ပတ်လည်အကွာအဝေးမှာရှိနေသူတွေအတွက်အန္တရာယ်ရှိတယ်လို့မီးတောင်ပညာရှင်တွေကသတိပေးထားပါတယ်
။ဒေါ်မီးလောင်ကျွမ်းမှုနဲ့အကြီးကျယ်ရင်ဆိုင်နေရတဲ့ဩစတြေးလျနိုင်ငံမှာတော့ရာသီဥတုဖောက်ပြန်လာတဲ့ဇာတိုက်ဆိုးသလိုဖြစ်ပေါ်နေပြီးတော့ဒီကနေ့မှာတော့မြို့တော်ကင်ဘရာနဲ့မဲလ်ဘုန်းမြို့တွေမှာမိုးသီးတွေကြွေကြခဲ့ပါတယ်။မိုးသီးတွေကကောက်သီးလုံးလောက်ရှိတာကြောင့်မြို့တော်ကင်ဘရာမှာတော့အစိုးရစောင့်အုံတွေနေအိမ်တွေစီးပွားရေးလုပ်ငန်းတွေနဲ့ကားတွေလည်းအတော်လေးထိခိုက်ပျက်စီးသွားခဲ့ပါတယ်။ဩစတြေးလျပါလီမန်အစောင့်အုံရဲ့အပြင်ဘက်မှာတော့မိုးသီးတွေဖြိုးသွားခဲ့ပြီးတော့ကားမန်တွေလည်းကွဲကုန်ခဲ့ပါတယ်။မိုးသီးတွေနဲ့တူလေပြင်းတိုက်တာတွေလည်းရှိခဲ့တာကြောင့်ရေကြီးတာတွေလည်းဖြစ်ခဲ့ပြီးကင်ဘရာမြို့ကနှစ်ယောက်လည်းဒဏ်ရာအနည်းငယ်ရခဲ့တယ်လို့အေးဘော်ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ
။
တနင်္လာညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမျက်မုံနဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တဲရောက်သတင်းလွှာလေးနဲ့သတင်းပေးပို့ချက်တွေတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာအရေးနဲ့ပတ်သက်လို့အစိုးရကဖွဲ့တဲ့ ICEO လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာဟာနိုင်ငံတကာမှာအပြားကောင်းအောင်နဲ့လာမယ့် ICJ တရားခွင်အတွက်ပြင်ဆင်မှုသာဖြစ်တယ်လို့ HRW လူခွေစောင့်ကြည့်မှုအဖွဲ့ကဝေဖန်တုံ့ပြန်လိုက်ပါတယ်။ကော်မရှင်အနေနဲ့ဒီလူခွင့်ရချိုးဖောက်မှုဖြစ်ရကြီးကိုဖော့ပြောဖို့စ조사ထားတယ်လို့ကော်မရှင်စုံစမ်းမှုဟာလည်းပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးထောက်ပြပါတယ် HRW ရဲ့တုံ့ပြန်ချက်ကိုသားညွန်ဦးပြောပြပေးပါရှင
် ICJ နိုင်ငံတကာတရားရုံးကနေပြီးတော့မြန်မာဂမ်ဘီယာအမှုမှာဂျားပြအရေးပေါ်စီမံမှုထားသင့်မသင့်ဆုံးဖြတ်ချက်ချဖို့အတွက်တုံ့ရလိုမှာအခုလိုမျိုးဒီကော်မရှင်ထုတ်ပြန်ချက်ထွက်လာတာအတော်လေးကိုကတိကောက်နိုင်စရာပဲလို့ HRW လူခွင့်စောင့်ကြည့်မှုဖွဲ့ရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူး Phil Robertson က view တွေကိုပြောပါတယ
် Quite clearly there's a political motivation here for this
time being and when လူမျိုးတုံးတက်ဖြတ်မှုဟာရပ်တန့်စေဖို့အတွက် ICJ ကနေဂျားဖြတ်အရေးပေါ်စီမံမှုဆုံးဖြတ်ချက်ထုတ်တဲ့အခါအစိုးရအနေနဲ့ဒါကိုကိုင်ပြီးပြောစရာရအောင်လုပ်လိုက်တဲ့နိုင်ငံရေးအရာရည်ရွယ်ဆောင်ရွက်ချက်ဖြစ်တယ်ဆိုတာရှင်းပါတယ်
ကော်မရှင်အနေနဲ့အစည်းအဝေးကိုဒီသမရနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့ကိုဒီကနေ့ပြရခဲ့တယ်လို့ထုတ်ပြန်ပေမဲ့အစည်းအဝေးအပြည့်စုံကိုတော့အများပြည်သူကိုထုတ်ပြန်ထားတာမတွေ့ရပါဘူး။အဲဒီအစည်းအဝေးရဲ့အနှစ်ချုပ်ကိုပဲသတင်းထုတ်ပြန်ချက်သဘောရေးထားတာပါ။ဒီထုတ်ပြန်ချက်ထဲမှာတော့ကော်မရှင်ရဲ့တွေ့ရှိချက်တွေထဲမှာနိုင်ငံတကာကနေပြီးတော့ဆွဆွဲနေတယ်လို့ရိုဟင်ဂျာတွေကိုမျိုးဖြုတ်တပ်ဖြတ်ဖို့ရည်မှန်းလှုံ့ဆော်တာမျိုးသူတို့မတွေ့ရဘဲနဲ့စစ်ရာဇဝတ်မှုနဲ့အခြားလူခွင့်ချိုးဖောက်မှုတွေကိုချိုးဖောက်ထားတယ်ဆိုတာကိုပဲတွေ့ရတဲ့အကြောင်းရေးပါတယ်။ဒါဟာနေမီရှင်းလင်းမှုစစ်စင်ရေးလုပ်ခဲ့တဲ့တမတော်အစားအဲ့ဒီကစစ်တီတူးချင်းကိုပြစ်ဖို့ဖို့လုပ်လို့တဲ့သဘောဆောင်တယ်လို့ Phil Robertson ကပြောပါတယ
် It looks again like the ICOE is really trying to pull their punches
ICOE အနေနဲ့သူတို့ကိုချောင်းမှုအချို့ဖြစ်ခဲ့တယ်ဆိုတာတော့ပဲထောက်ပြပြောချင်တဲ့သဘောရှိပါတယ်ဒါပေမဲ့တကယ်တမ်းကျတော့အရတားတွေကိုပါထိခိုက်စေတဲ့နည်းမြေရှင်းလင်းစစ်ဆင်ရေးတွေကိုတေချာစီမံလှုပ်ဆောင်ခဲ့သလားဆိုတာကိုစုံစမ်းစစ်ဆေးတာမျိုးလုပ်ထားတာမတွေ့ရပါဘူးနလအတွင်းမှာပဲဒီစစ်စင်ရေးကြောင့်လူ9သိန်းကျော်တိုင်းပြည်ကနေထွက်ပြေးသွားရတာပါဒါကအသေးချာစီမံလှုပ်ဆောင်တယ်ဆိုတာရှင်းနေတာပါပဲကျွန်တော်ထင်တယ် ICOE အနေနဲ့အချက်လက်တွေကိုအခြေခံပြီးဖြစ်ပျက်ခဲ့တာတွေကိုဖော်ထုတ်ဖို့အစားဘာတွေဖြစ်လဲသူတို့ထင်တာလောက်နဲ့ဖြစ်ရကြီးကိုဖော့ပြောဖို့ကြိုးစားတာပါပဲ
ဒါကြောင့်လည်းဒီအစီအစဉ်အပြည့်စုံကိုအင်္ဂလိပ်လူရောမြန်မာလူပါထုတ်ပြန်ပြီးဖို့လူရဲလူသူကတောင်းပါတယ်။တစ်ဖက်မှာတော့အခုအစီအစဉ်မှာတွေ့ထားတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဘယ်လိုမျိုးဆက်ပြီးတော့အရေးယူမလဲဆိုတာလည်းမရှင်းဘူးလို့ပြောပါတယ်။ဖြစ်ပြီးခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုပြည်တွင်းဥပဒေနဲ့တက်မတော်တရားရေးလမ်းကြောင်းတွေအရကင်တွယ်သွားမယ်လို့ SCG မှာတော့ကမြန်မာဘက်ကပြောခဲ့ပြီးတာရှိပေမဲ့တကယ်တမ်းမြန်မာပြည်တွင်းတရားရေးစနစ်ဘလောက်ထိခိုင်မာယုံကြည်ရမလဲဆိုပြီးတော့သူကမိကုန်ပြန်ထုတ်ပါတယ်။ရခိုင်မြောက်ပိုင်းမှာအင်ဒီအမှုကိုကြည့်ရင်ပဲရွန်ဂျာဆေးဦးကိုတတ်ခဲ့တဲ့ဆက်သားတွေဟာအဲ့ဒီသတင်းပေါ်ထုတ်ခဲ့တဲ့သတင်းတောက်နှစ်ဦးလောက်တောင်မှထုံထဲမှာမနေခဲ့ရဘူးလို့သူကထောက်ပြပါရတယ်။ရွန်ဂျာ၃နှုန်းကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့ဒီကော်မရှင်ဟာအစိုးရကဖွဲ့ရဆိုပေမဲ့လည်းတရားလွတ်လပ်တဲ့ကော်မရှင်ဖြစ်တယ်လို့ဆိုထားပါရတယ်။ဒါပေမဲ့လည်းဒီကော်မရှင်ရဲ့တရားလွတ်လပ်မှုဆိုတာကတော့တန်တရားဖြစ်တဲ့ကြောင်းဖီရော့ဘတ်ဆန်ကပြောပါရတယ
်။ I think that there's a real problems with the independence of the ICOE.I think that there are
ဒီကော်မရှင်ကတကယ်ပဲလွတ်လပ်တဲ့ကော်မရှင်ဖြစ်ရလားဆိုတာပြဿနာရှိပါတယ်။ကော်မရှင်မှာပါတဲ့မြန်မာလူမျိုးကော်မရှင်အဖွဲ့ဝင်တွေဆိုတာအစိုးရနဲ့အတော်လေးနှီးစပ်သူဖြစ်တယ်လို့အစိုးရရဲ့ရခိုင်အရေးဆောင်ရွက်နေတဲ့ UEHRD နဲ့လည်းပတ်သက်မှုရှိပါတယ်။နိုင်ငံတကာကကော်မရှင်အဖွဲ့ဝင်ဆိုတဲ့အထူးသဖြင့်ဥက္ကဋ္ဌ Rosario Manalo ဆိုရင်လည်းအစပိုင်းမှာကတည်းကအရေးယူမှုဖြစ်လာအောင်သူတို့လုပ်မှာမဟုတ်ဘူးလို့ပြောထားတဲ့သူပါ။ဒါကြောင့်ကော်မရှင်ကအတော်လေးကိုအားနေပါတယ်။နောက်ပြီးပွင့်လင်းမြင်သာမှုမရှိပါဘူး။အစိုးရခံစားကိုဘလို့ပြုစုရေးသားတယ်လဲ၊ဘလို့အချက်လက်စုဆောင်တယ်လဲ၊ထုတ်ပြန်တာမျိုးမလုပ်ပါဘူး
။ရခိုင်မြောက်ပိုင်းမှာ2019ခုနှစ်ကဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေမှာရိုဂျာရီပေါ်လူမျိုးတုံးတပ်ဖြတ်ဖို့ရည်မှန်းလှုပ်ဆောင်နေဆိုပြီးတော့နိုင်ငံတကာမှာမြန်မာနိုင်ငံကိုနိုင်ငံတကာမှာဆွဆွဲခံနေရတာပါ။ဒါအပြင်မြန်မာနိုင်ငံတွင်းကြံနေသေးတဲ့ရိုဂျာရီအပေါ်မှာလည်းနောက်ထပ်လူမျိုးတုံးတပ်ဖြတ်မှုတွေလုပ်ခံရမယ်ဆိုရင်စရာအခြေအနေရှိတယ်ဆိုပြီးတော့လည်းနိုင်ငံကလူခွင့်ရေးဖွဲ့တွေကစိုးရိမ်နေကြပါတယ်။မြန်မာစစ်ရဘက်ကတော့ဒီဆွဆွဲချက်တွေကိုညှင်းပယ်တယ်လို့ပဲရွန်ဂျာဆိုတဲ့အတုံးနှုံးကိုလည်းလက်မခံပါဘူး။ဒါပေမဲ့လည်းဒီအဖြစ်အပျက်တွေပေါ်မှာတရားလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ပြီးတော့အရေးယူကန်တွယ်သွားမယ်လို့တော့နိုင်ငံတကာကကတိပေးထားပါတယ်ခင်ဗျာ။မနက်ကလူခွင့်ရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအနေနဲ့အထူးကိုယ်စားလှယ်တောက်လျှောက်ခန့်လာရမှာအခုတာဝန်တက်တန်းကုံဆိုးတော့မဲ့တောင်ကိုရီးယားနိုင်ငံသူ Professor Yan Hee Lee ဟာမြန်မာပြည်သူတွေကြားမှာတော့အတော်လေးငြင်းပွားစရာဖြစ်ခဲ့ပါတယ်။စစ်စုရလက်ထက်အရင်ကုလသမဂ္ဂလူခွင့်ရေးကုစရီနဲ့ပတ်သက်ပြီးတော့မြန်မာလူထုရဲ့ထောက်ခံမှုရခဲ့ပေမဲ့ Miss Yan Hee Lee လက်ထက်မှာတော့သူ့ကိုကြိုးစားထောက်ခံသူရှိတယ်လို့ပဲမနှစ်သက်ပဲနဲ့ဝေဖန်ကန့်ကွက်မှုတွေလည်းအတော်ညံခဲ့ပါတယ်။ Ranger ရေးကိစ္စနဲ့ပတ်သက်ပြီးတော့သူနဲ့ရတားအစိုးရအသစ်ဂျာဆက်ဆန်ကြီးကလည်းအတော်မပြေမပြစ်ရှိခဲ့တာပါ။ဒါကြောင့်မလို့ခုလာမယ့်အင်္ဂါနေ့တရားလေးလိုက်အစီအစဉ်မှာတော့တာဝန်တက်တန်းကုံဆုံးတော့မဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ကိုယ်စားလှယ်ရဲ့လှုပ်ရှားမှုရပ်တည်မှုစရိုက်နဲ့ပတ်သက်လို့သုံးသပ်ဆွေးနွေးဖို့အစီအစဉ်ထားပါတယ်။ပေါဝင်ဆွေးနွေးမင်းများလို့ရတော့ရှင်နေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တရားလေးလိုက်အစီအစဉ်ထွက်ထုတ်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာပိုင်းဖုန်းနံပါတ်က1-232-3255ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ
်။မနေ့ကအင်္ဂါညတိုင်းလေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့တင်ဆက်ပေးမယ့်သတင်းကတော့တရုတ်သမ္မတခီးစဉ်တွင်မှချုပ်ဆိုခဲ့တဲ့စာချုပ်တွေပေါ်မှာဘယ်လိုမျိုးအမြင်သဘောထားရှိနေပါသလဲဆိုတာကိုတင်ပြပေးချင်ပါတယ်။တရုတ်သမ္မတရှီကျင်းဖင်ရဲ့မြန်မာပြည်နှစ်ရက်တာခီးစဉ်တွင်မှချုပ်ဆိုခဲ့တဲ့နှစ်နိုင်ငံကြားသဘောတူညီမှု33ခုထဲကတရုတ်မြန်မာနယ်စပ်ဖြတ်ကျော်ပြီးဓာတ်အားလိုက်စီမံကိန်းဖြစ်နိုင်ခြေလည်လာမှုဆိုင်ရာနားလည်မှုစာချုပ်လွှာနဲ့ပတ်သက်ပြီးတော့ကချင်ပြည်နယ်တွင်းကမြေဆုပ်စီမံကိန်းစောင့်ကြည့်လည်လာသူတွေကစိုးရိမ်နေကြပါတယ်။ဒါဟာ AIRI မြေကြောင်းနဲ့တန်လွင်မြေကြောင်းမှာရေအားလျှပ်စစ်ထုတ်လုပ်မှုတွေအတွက်အကျိုးလမ်းကြောင်းဖြစ်နိုင်တယ်ဆိုပြီးတွက်ဆမှုတွေလည်းရှိပါတယ်။အပြည့်အစုံကိုတော့ VOA သတင်းတော်စုစုကမေးမြန်းသတင်းပေးပို့ထားပါတယ်။
နိုင်ငံတော်သမ္မတဦးဝင်းမြင့်ရဲ့ဖိတ်ကြားချက်နဲ့လာရောက်တဲ့တရုတ်သမ္မတရှီကျင်းဖင်ရဲ့မြန်မာပြည်ခီးစဉ်မတိုင်မီကလေးကပြည်တွင်းမှာရှိတဲ့ရပ်ပတ်အဖွဲ့အစည်းတွေနဲ့တိုင်းရင်းသားလူမျိုးစုတွေကတရုတ်နိုင်ငံကယင်းနှိမ့်နှံထားတဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးနှစ်ဖက်အစိုးရကပွန်းနှင်းမြင့်တာမှုရှိရှိပြည်သူတွေကိုချပြပေးဖို့တောင်းဆိုထားကြတာပါ။တရုတ်သမ္မတရဲ့ခီးစဉ်ဒုတိယမြောက်နေ့မှာနှစ်နိုင်ငံကြားစီးပွားရေးသဘောတူညီမှုစာချုပ်တွေနားလည်မှုစာကြုံလာတဲ့33ခုကိုလက်မှတ်ရေးထိုးခဲ့ကြပေမဲ့အဲ့ဒီထဲမှာပြည်သူလူထုစိုးရိမ်နေကြတဲ့မြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့တော့မပါခဲ့ပါဘူး။ဒါပေမဲ့24ခုမြောက်အဖြစ်ဖော်ပြထားတဲ့ MOU နားလည်မှုစာကြုံလာကတရုတ်မြန်မာနယ်စပ်ဖြတ်ကျော်ဓာတ်အားလိုင်းစီမံကိန်းဖြစ်နိုင်ခြေလေ့လာမှုဆိုင်ရာနားလည်မှုစာကြုံလာဖြစ်ပြီးဒါဟာမြစ်ဆုံနဲ့ဆက်ဆက်နေမယ်လို့စောင့်ကြည့်သူတွေကတင်ပြဖြစ်နေကြတာပါ။ အဲ့ဒီစာကြုံလာဟာမြန်မာပြည်သူတွေစိုးရိမ်နေတဲ့မြစ်စုံအပါအဝင်အေယာဝတီမြစ်ကြောင်းနဲ့တန်လွင်မြစ်ကြောင်းဘော်ကဟီယာလျက်စစ်ထုတ်လုပ်မှုတွေအတွက်အကျိုးလမ်းကြောင်းဖြစ်နေတယ်လို့ကချင်မျိုးသားကွန်ဂရက်ဥက္ကဋ္ဌဒေါက်တာအမ်ကောလာကပြောပါတယ်။
ဒီတော့6000မီဂါဝတ်ပဲရှိတယ်။အနာကတောင်းသားတော့9000မီဂါဝတ်ပဲ။အဲ6ခုအထုတ်တော့နော်။ငချမ်းကလည်း7000နဲ့1000မီလီမီတာပဲ။ဒါမှမဟုတ်အဲ့ဟာတွေအတွက်ကိုကျွန်တော်ကဒီဇိုင်းစိုက်တင်ပြည့်တိုင်းနေကြချင်းနေတော့ဒေါ်လာ900ကျွန်တော်တို့ရဲ့ဒေါက်ကူမန့်တွေစိုက်ထုတ်ပြီးကျွန်တော်ပြည့်နေမပြောင်းတဲ့အနေနဲ့အန်ဒီရဲ့ဒေါ်လာအဲ့ဟာလီဗီယာမိနေတာ။နောက်တန်ဖဲကအာရုံစိုက်တယ်။အခ
ဒီစောင်းမှာကိုတာလူအများကသတိထားမိကြပါမယ်။မြစ်စုံနဲ့ဆက်ဆက်နေတဲ့လာစာ၊ခေါလံဖူး၊ဖီစော၊လာကင်း၊ပါရွင်းနဲ့ချီခွေ၊စားတဲ့ဆဲချောက်ခုမှာလျှက်စစ်တာထုတ်လုပ်မဲ့အရေးကိုပြည်သူတွေအနေနဲ့အခုချိန်မှာသတိပြုဖို့လိုတယ်လို့ဒေါက်တာအမ်ကောလာကပြောတာပါ။ 2026ခုနှစ်ဒီဇင်ဘာလ28ရက်နေ့တုန်းကနိုင်ငံတော်အေဂျင့်တာယာရင်းနဲ့ဖွံ့ဖြိုးရေးအဖွဲ့အစိုးရရဲ့အမှတ်တရလျှက်စစ်စွမ်းဝင်ကြီးဌာနနဲ့တရုတ်စွမ်းအင်ကုမ္ပဏီ CPI ရှားမှာမြစ်စုံအပါအဝင်စုစုပေါင်း10ခုမှာလျှက်စစ်တာထုတ်လုပ်ဖို့ကိုစာချုပ်ချုပ်ဆိုထားခဲ့ကြတာဖြစ်ပါတယ်။ တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးဆုံးရှုံးမှုများနဲ့ဒီမြစ်စုံစီမံကိန်းနဲ့ပတ်သက်ပြီးခေတ်ဆက်ဆက်အစိုးရတွေရဲ့လှုပ်ဆောင်ချက်တွေကိုပြည်သူတွေကိုချပြခဲ့ခြင်းမရှိဘဲပွင့်လင်းမြင့်တာမှုလည်းမရှိခဲ့ဘူးလို့ပြည်သူအများစုကယုံကြည်ထားကြတာပါ။အခုမြစ်စုံနဲ့ပတ်သက်တယ်လို့ယူဆလို့ရတယ်။28လေးချက်မြောက်MOU နားလည်မှုစာကြုံထားတဲ့ပတ်သက်ပြီးအစိုးရတာဝန်ရှိသူတွေအနေနဲ့ပြည်သူတွေသ
ဒီကဖြစ်နိုင်ချေလေးလာတယ်ပေါ့နော်ဟိုအမ်အိုယူအဆင့်နဲ့ဖြစ်တာကိုတွေ့ရတယ်အဲတိုးတော်လည်းပဲတစ်ဖက်ကရက်စက်ဖြစ်ကြတာအနိုင်နဲ့ကျွန်တော်တို့မျိုးစုံရေးတာဆင်နံပြင်းနဲ့ကိုဆက်ဆက်ပြီးတွေးမယ်ဆိုရင်လည်းတွေးလို့ရတဲ့အနေအမျိုးတွေရှိနေတဲ့ခါကြတော့ဆိုရပက်ကဒီ
MOUနဲ့ပတ်သက်ပြီးတော့တင်းစိတ်တိတိကျကျထုတ်ပြန်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်တရုတ်သမ္မတရဲ့ပထမဆုံးမြန်မာပြည်ခရီးစဉ်အတွင်းမှာသဘောတူစာချုပ်6ခု ဖြစ်နိုင်ခြေနားလည်မှုစာကျွန်းလွှာ၄ခုတဘောတူညီချက်၃ခုနဲ့စုစုပေါင်း၃၃ခုချုပ်ဆိုခဲ့တာပါတရုတ်သမ္မတရောက်မလာခင်ကတရုတ်ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ရင်အစိုးရအနေနဲ့ပွင့်လင်းမြင့်တာမှုရှိရှိချပြပေးဖို့ပြည်သူလူထုကတောင်းဆိုခဲ့တာဖြစ်ပြီးအခုတရုတ်သမ္မတရဲ့အပြန်ခရီးစဉ်မှာတော့ချုပ်ဆိုသွားတဲ့အချက်၃၃ချက်အပေါ်မှာပွင့်လင်းမြင့်တာမှုရှိဖို့ကိုမျှော်လင့်နေကြ
ဝန်ထမ်းတွေရဲ့လုံခြုံရေးစိုးရိမ်မှုအခြေအနေကိုတင်ဆက်ပေးကြပါမယ်။ချင်းပြည်နယ်ပလောဝမြို့နယ်ထဲမှာမြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေတို့ကြားစစ်ရေးပြင်းထန်လာတဲ့အတွက်လုံခြုံရေးစိုးရိမ်လို့အစိုးရဝန်ထမ်း200ကျော်ပြောင်းရွှေ့ခွင့်ရဖို့စတင်ထားတယ်လို့ချင်းပြည်နယ်ပြည်နယ်အစိုးရအဖွဲ့ကပြောပါတယ်။ဒါအပြင်တာဝန်ထမ်းဆောင်ရမယ်တခြားဌာနဆိုင်ရာဝန်ထမ်းတွေဟာလည်းလုံခြုံရေးအခြေအနေကြောင့်တာဝန်ကျရာဒေသတွေစီကိုတွားရောက်ဖို့အခက်တွေ့နေကြပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကအသေးစိတ်သတင်းပေးပို့ထားပါတယ်
။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကြောင့်ပလောဝမြို့နယ်မှာရှိတဲ့ဝန်ထမ်း200ကျော်ဟာတာဝန်ဆက်လက်ထမ်းဆောင်ဖို့မဝင်ရဲတော့တာကြောင့်ပြောင်းစစ်စတင်ထားကြောင်းချင်းပြည်နယ်ဆိုရဖွဲ့ပြောရေးဆိုခွင့်ရှိသူဝန်ကြီးဦးစိုးထက်က VOA ကိုပြောပါတယ်
။ဒီနေ့တွင်ကဝန်ထမ်းတွေရောဒီမှာကလည်းဝန်ထမ်းတွေရောမနေရတော့အဲ့ဒါကပြောင်းရှိဖို့သူတို့တင်ပြကြတာရှိတယ်။သူတို့ပလောဝဖက်ကတော့တောင်တန်းဒီသာနေအစုံဖျားတွေဖြစ်တော့တော့တော်ရတယ်ဖြစ်တဲ့ကတော့သူကတနည်းနေလို့ရှိရင်ပြောင်းရှိခွင့်ပေးတယ်သူတို့ပြည်တော်စုအနေနဲ့အခုက2015မှာပြန်ထားပြီးအေးနေတဲ့မော်တော်ဘုတ်ဖြစ်တဲ့ပုံမှာမြန်မာအေးချမမှုရှိတဲ့အတွက်သူတို့တာဝန်ကျတဲ့နေရာနေလို့ဒီမှာကိုပြောင်းနေတာမဟုတ်ဘဲချစ်တဲ့နေအတွင်းပြောင်းမယ်ဘာလို့လဲဒီကျိုးသားတော့အခုပြောင်းရှိဖို့တင်တာကအလုံးနဲ့အနည်းဆောက်ရရှိတယ
်ဒီလိုနေမြေအေးချမ်းလုံခြုံမှုမရှိတဲ့အချိန်တွေကြောင့်ပလောဝမြို့နယ်မှာရာနဲ့ခြေတဲ့အကြောင်းတွေကိုပိတ်ထားရတယ်လို့ပြည်ညာရေးဝန်ထမ်းခက်ခဲပါရှိလာနေတယ်လို့ဝန်ကြီးဦးစိုးထက်ကဆက်ပြောပါတယ
်သူတို့ပြောင်းရှိသွားရင်လည်းဒီအကြောင်းတွေကနောက်ထပ်ဆရာဆရာမမလုံလောက်တဲ့ပြဿနာတွေကအများကြီးအထက်တန်းအနေနဲ့မူလရအလုံးပေါ်တော့84ကျောင်းရှိတယ်။ဂျွန်အကျောင်းဖွင့်တဲ့အချိန်မှာကျောင်းပေါင်း222ကျောင်းမဖွင့်နိုင်မနဲ့ဒီတိုင်းလည်းရှိနေတာ။အဲဒီမှာဆရာသမားလိုအပ်ချက်ကလည်း1400လောက်ကိုလုံးနေသေးတယ်။ပညာရေးကတော့တော့တက်ခဲတဲ့အနေနဲ့ဖြစ်ပါတယ်။
2019ခုနှစ်ပညာသင်နှင့်တက္ကသိုလ်ဝန်ထမ်းအောင်စီရင်ထုတ်ပြန်ချက်အရတိုင်းနယ်ပြည်နယ်14ခုအနက်ကချင်းပြည်နယ်ဟာရခိုင်ပြည်နယ်ပြီးရင်ဒုတိယအနိုင်ကျဆုံးဖြစ်ပြီးချင်းပြည်နယ်ထဲမှာပလောဝမြို့နယ်ဟာအောင်ချက်အနိုင်ဆုံးဖြစ်တယ်လို့ဝန်ကြီးဦးစိုးထက်ကပြောပါတယ်ပလောဝမြို့နယ်ထဲမှာလမ်းမဆွတ်တွေရေးခက်ခဲတဲ့ပြင်နှစ်ဖက်စီရေးသိမ်းမှနေတာကြောင့်တာဝန်ကျရာဒေသကိုသွားလာဖို့ဆရာဆရာမတွေကြောက်ရွံ့နေကြတယ်လို့ကျန်းမာရေးဌာနဝန်ထမ်းတွေကလည်းကြောက်ရွံ့နေကြတာပါ
ตาเจ้าสิได้ด้วยจำมาเยี่ยสาเจ้ามัวไปมาอันนี้นี่แหละลูกยูเนจำมาเยี่ยฐานะกะวันนั้นลูกพี่เด็กอุทงอ่างกับพี่ว่าเลยกูจะโน้ตเนี่ยมาเยี่ยฐานะกะตาพ่อคุณยายลูกเสียมาเลยจังยูนี่มันมาพ่อเยี่ยเอ็งโน้ตชีเลยดูรู้ว่าเจ้าตาบ่นเจ้าเด็กติดกับกิจวัตรเราอายุเก้าปีสี่เดือนว่าทุกคนว่าดูรู้เจ้าเนี่ยนี่แหละนี่ทั้งสิ่งเปล่าว่ามีเนี่ยด้วยนะเพื่อใจพ่อเจ้าอายุสามสี่สิบหกปีมีมีไหมนี่มีหกปีเจ้า
แล้วว่ามีเนี่ยด้วยนะเพื่อใจพ่อเจ้าอายุสามสี่สิบหกปีมีมีไหมนี่มีหกปีเจ้าที่ใครแต่งยาชีพมือดีกันเลยยาบ้านนี่แท้ลูกวันจีอุสุทัยกับพี่ว่าเลยไม่มีลูกแต่งยาชีพกับพี่แต่งยาลูกกันอะไรมือดีอารมณ์เสียอุตส่าห์เราแต่พ่อเจ้าที่เราเนี่ยเนี่ยเราเนี่ยเสียอุตส่าห์มันเนี่ยบ่เนาะเราเสียไปเช้าเนี่ยลีเราเนี่ยชอบทำใจเราชีวิตจันทร์ว่าไอ้ที่แก่เนี่ยลูกทารุณเสียงมือเด็กขาดเราเลยตัวสมุดการ์ดเนี่ย
ไอ้ยี่มันมีกับดีนี่เรนเอาที่ว่าเรื่องชอบด้วยเองจังชอบด้วยอันนั้นเลยลูกเมียชอบอย่างนั้นเลยลูกเมียเลยมีเรื่องลูกเมียส่วนตัวเขาเลยไม่มีส่วนที่แล้วคนยังนี่ก็เปล่าว่ามีเนี่ยแท้ก็งั้นชาติอยู่มาผมบอกว่ามือถือคู่พี่ป้องกันบีมือถือมีอุติกายแต่งยาเปลี่ยนทางลูกเปล่าว่าเสียงงานนี่เสียด้วยเสียงงูปูสังเขียบอะไร ถ้าเป็นเปล่าว่ามีเนี่ยสีฟ้องจีว่ากันเนี่ยเจ้าสงนัวเลยมูลนิธิเจ้าอุศยาอู่อาบีล้านเนี่ยเจ้าว่าจีว่ากันยาตาหนูดูฮะเลยอาตาขยันเหรอลูกน้าไปมาตีลาเรพิสินดีเลยสีเขียวเลยตีลูกผมก็มุพันธ์สีตาพี่ขยันมุพิสินดีฮะยามาสีตาเป็นกายอย่างยังขยันเล่นกันอีพวกกับว่าเปรียบพวกเล็กเชื่อสุราวงการเล่มชีเป้แต่เพื่อนเล่นแต่เพื่อสุดสวยเปรี้ยวสุดนิจาราพี่บาร์เลยขมิ้น
นายก็เห็นตรีนเปโปเกราพชบาลเช่นสับปีโรกาเจ้าเทพเจ้าลูลูเตซงในที่พิอาร์เลยยังขันบีเนปกาตรีนเปโปกูตินพิอาร์เช่นมาเลยที่กันนี่มันจะไปมาโรยังขันบีเนเจ้าผิวยังคงเวียดีกาลมาบอมาเมื่อสัตย์คีเดตินยิ่งไล่งาการเซนเจ้าเทพกูทูจากเกบาร์เลยที่เจ้าเทพกูทูจากเกเรจ้ากาสเปียเนคีเดตัวเตซงมีโรคีเดนเซนีบาเทียนยาชิเกบาร์เลยตรีนเปโปทาบาร์เลย
ฉันก็งั้นเลยเจ้าผิวงูก็มองในลาเรียมิวเซ่ได้คิดได้ดีฮะที่กันนี่มันจะไปง่ายฉันได้ยินเนี่ยกลุ่มมิวเซ่เจียวนี่มาเจ้าเที่ยวทูจ้าตัวละจังก็สเปียร์เนี่ยคิดได้ตรงอุติสงตัวเขี้ยบาร์เลยไอ้ที่ก้าฮะฉันได้ยินเนี่ยกลุ่มน้ำมาชีเดปนี่ร้องเสียงมาชีก้าลาเรียสังเกตุเขียนเนี่ยเจ้าเที่ยวทูจ้าตัวละพี่บีชิมังรอเพนซีทาร์เรลูฉันได้ยินมาสแคมูตัวเยี่ยมมุมมองงาเจ้าบาร์เลย
นี่สิครับดูอะไรว่าไม่ได้ทั
Any music they keep in Yimboma, Changong and Chaku, keep the song stage or like Palara Pibi, keep in the same Niba than Yashi Kerelo, Tobare, Tanaya to go, Chaku saying will post on Tajange, to do it, and Yashi Nigam Suyin Yabulo, Chaku Naye Kuimon, then Tawan Shidu to Uga Tobare.
ก็คือว่าเนี่ยเอาอย่างเงี้ยเราอยากจะตั้งใจดีกว่าต้องได้กว่าเราอยากอยู่เจ้าคือว่าเนี่ยเจ้าคือว่าเราอยากจะเอาไปเราตั้งใจอยากจะเอาไปน้องน้องเนี่ยก็ยังว่ากูเอาคือใครใครจะไปยังว่ากูเอาแต่ยังอยู่เอาเจ้าคือว่าเราอยากจะเอาไปเอาคือว่าเนี่ยเราไม่ใช่ว่ากูเอาคือว่าเนี่ยเราไม่ใช่ว่ากูเอาคือว่าเนี่ยเราไม่ใช่ว่ากูเอาคือว่าเนี่ยเราไม่ใช่ว่ากูเอาคือว่าเนี่ยเราไม่ใช่ว่ากูเอาคือว่าเนี่ยเราไม่ใช่ว่ากูเอาค ကျောက်ဖြူရန်ကုန်ဝေဘေကလိုင်မကြီးဟာကောင်းမွန်တဲ့လန်ဒလိုင်းဖြစ်ပေမဲ့အခုကကျောက်သေးကိုထူကြတော်တဲ့နေရာဟာကျောက်ဖြူရန်ကုန်ဝေဘေကလိုင်မကြီးဟာကောင်းမွန်တဲ့လန်ဒလိုင်းဖြစ်ပေမဲ့အခုကကျောက်သေးကိုထူကြတော်တဲ့နေရာဟာလန်ချင်းပြီးချောက်ကန်ပါဖြစ်နေတာကြောင့်မကြာခဏဆိုလိုရင်းမတော်တဆမှုတွေဖြစ်ပေါ်နေတဲ့နေရာတစ်ခုဖြစ်တယ်လို့ဒေတာခံတွေကပြောဆိုကြပါရ
ဒါပေမဲ့အဲ့ဒီနေရာမှာဒီကနေ့၆ထဲကိုထူကြတော့တဲ့ခီးတွေတင်ရင်ကတော့လူလေးဦးတည်ဆုံခဲ့ရတဲ့ပထမဆုံးရင်မတော်တဆမှုတွေဖြစ်ပါတယ်။ကိုတက်နိုင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တင်းနေတာညအတွက်သတင်းလွှာရင်းနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပြုခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးဖို့နိုင်တယ်လို့ VOA ရဲ့ဖုန်းနံပါတ် 1-32-232-999လေးကိုလည်းဆက်သွယ်နိုင်ပါတယ်ရှင်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့မြန်မာတခွင်အစီအစဉ်စီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့က၅ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2020ပြည့်နှစ်ဇန်နဝါရီလ20ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 32နဲ့58တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့မြန်မာတခွေအစီအစဉ်နဲ့အတူစီးပွားရေးကဏ္ဍမှာနားဆင်ရမှာက
ဒီလိုဆိုတာကဒီလိုပေါ့နော်လာလဲတဲ့ဧည့်သည်လေးကိုဒီရောက်လာရင်၎င်းနီးပါးလောက်လဲရမယ်ဆိုပြီးတော့ဆဲဆောင်တဲ့တူပေါ့အမတို့ဒါတော့မဆန်းတော့ပါဘူးတို့
တိရုပ်မြမခီးသွားနှစ်အကြောင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိသလိုဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဦးဆုံးမြမတခွင်အစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်မြမနိုင်ငံမှာဆေးရေးပဋိပက္ခတွေကြောင့်ကလင်းငယ်တွေအပါအဝင်တိုင်းရင်းသားပြည်သူတွေထိခိုက်နစ်နာရတဲ့ကိစ္စဘလို့ကင်တွယ်ဖြေရှင်းနိုင်ပါသလဲဆိုတာကိုမြစ်မခသတင်းအေဂျင်စီကကိုမွေးကျူတင်ဆက်ထားတာနားဆင်ပါရှင်
တမလုံးနဲ့ NCA လက်မှတ်ရေးတို့၏တိုင်းသားလက်နက်ကိုင်အဖွဲ့ကောင်းပေါင်းများ၏ NCA ကောင်တွဲပုံမှုဆိုင်ရာညီလိုက်စီဝေး GNCM ဒေါ်အောင်ဆန်းစုကြည်ကလက်နက်ကိုင်ပြည်ပခရေးဆိုးကျိုးတွေကြောင့်တိုင်းသားပြည်သူများအပြစ်မဲ့ကလေးငယ်များဒုက္ခသင်ရလေခဲ့ရကြောင်းထည့်သွင်းပြောကြားခဲ့ပါသည်။အခုလိုထည့်သွင်းပြောကြားခဲ့တဲ့အတွက်ရှမ်းပြည်နယ်မြောက်ပိုင်းလာရှုံမြို့နယ်အတွင်းမှနေထိုင်နေကြတဲ့ပြည်သူများကလည်း2018နဲ့2019ခုနှစ်အတွင်းဖြစ်ပွားခဲ့ကြတဲ့လက်နက်ကိုင်တပ်ခွဲတွေကြောင့်တိုက်ဆုံခဲ့ရသူတွေအိုးရင်ဆုံးခွာပြေးခဲ့ရပြီးစီဝိုင်းထိခိုက်သူတွေအလုံးများပြားလာခဲ့တဲ့အတွက်တိုက်ပွဲတွေကိုရပ်တန့်စေခြင်းဖြစ်တယ်လို့ဆိုကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှုံမြို့နယ်လွယ်ကျေဒေသကဒေသခံတအုပ်ဖြစ်တဲ့ဦးမင်းသိန်းကတော့ခုလိုပြောပါတယ်
။နဲ့ကျွန်တော်ပြောချင်တာကတော့တစ်ဖက်နဲ့တစ်ဖက်လည်းနိနာချင်တာလည်းနိနာခိုင်းချင်တယ်လည်းမဟုတ်ဘူးပေါ့နော်။ဘာကြောင့်မလို့ဆိုတစ်ဖက်နဲ့တစ်ဖက်ပြပြလေးလည်းကျွန်တော်တို့သဘောတူညီချက်ဖြစ်စေချင်တာပေါ့နော်။ဘာကြောင့်မလို့လဲဒီနယ်လက်နက်ကန်အဖွဲ့အစည်းကြောင့်မလို့ဒီကျွန်တော်တို့တိုင်းသူပြည်သူလူထုတွေပေါ့နော်သူတို့ရဲ့ဂျာအဟန္တာကာလမှာကျွန်တော်တို့လည်းဒီနိနာဆုံးရှုံးတာလည်းများတယ်ပေါ့နော်အမြင်မတည်တဲ့လူတွေလည်းဒီဟိုလူတက်မှုတို့ဘာတွေဖြစ်လာတယ်လဲဆိုတော့ကျွန်တော်တို့ဒီဟာတွေစိုးရင်စိတ်ရှိတာပေါ့နော်တစ်ဖက်နဲ့တစ်ဖက်ဒီလိုမဖြစ်စေအောင်ဆိုပြီးငင်းချာရေးစစ်မှန်တဲ့ငင်းချာရေးနိလန့်ကိုရှင်းလန်းစေချင်တာပေါ့ကျွန်တော်က
အစိုးရအနေနဲ့ SCA လက်မှတ်မထိုးနိုင်သေးတဲ့အခွဲတွေကိုငင်းချာရေးလုပ်ငန်းစုံတွေပါဝင်လာနိုင်ရေးအစိုးရအနေနဲ့ဖိတ်ခေါ်ကမ်းလှမ်းထားတယ်လို့သိရပါတယ်။လက်ရှိမှာတော့အစိုးရအနေနဲ့ဝအဖွဲ့ UWSA မိုင်းလာအဖွဲ့ NDAA ရှမ်းအဖွဲ့ SSPP ကရင်ပြည်အဖွဲ့ KNPP ကချင်အဖွဲ့ KIA တအောင်းအဖွဲ့ DNL ကိုကန့်အဖွဲ့ MNDAA နဲ့ရခိုင်အဖွဲ့ AA စတဲ့တိုင်းသားလက်နက်ကိုင်ရှုပ်ဖွဲ့ NCA မှာပါဝင်လာနိုင်ရေးကြိုးပမ်းနေတယ်လို့ဆိုပါတယ်။ဒါအပြင်တနိုင်ငံလုံးပြည်ခက်ရစေးရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့နံပါတ်2မြို့နယ်စစ်ပေးဆောင်ပြည်သူများထောက်ပံ့ရေးကော်မတီဒူအိုကထဦးဆိုင်ပါညာကသူ့ရဲ့အမြင်ကိုအခုလိုဝေဖန်ကြံပြပါသေးတယ်
။သူတို့အထက်ကတော့ပို့ပြီးတော့တာဝန်ရှိတာပေါ့နော်။ဒီကိစ္စဒါအထက်ကလည်းသူတို့အမိန်ပေးလို့ဒါဒီလိုဖြစ်တာလေ။ဟိုအတိကတာဝန်ကတော့ဒီခေါင်းဆောင်တွေပဲ။လူငယ်ဆိုတာကတော့ဟိုဒီသူတို့အထက်ကအမိန်တိုင်းသူကလိုက်လို့ရတာ။သူတို့ခေါင်းဆောင်မှာတာဝန်ရှိဆုံးပဲလေ။သူတို့ခေါင်းဆောင်ကဒီငင်းချမ်းကိုတကယ်လိုလားပဲတကယ်လှုပ်မယ်ဆိုလို့ရှိရင်ဒါနှိမ့်ချင်းညချင်းကိုပြီးတယ်ဒါကိုရက်စီတော်ဆွဲကြမလို့မင်းနဲ့ငါနဲ့ဟိုအခုတို့ဒါတွေကခဏရပ်နားမယ်ကွာမတိုက်ကြတော့ဘူးဆိုရင်သူတို့နှစ်ယောက်လက်ဆွဲနှုတ်ဆက်လိုက်တာနဲ့ကိုပြီးသွားပြီဟိုစာချုပ်စာသားတွေဘာတွေလှုပ်နေကြတော့မလို့ပေါ့ပြောတာအဲငါဒီအများကြီးကိုလွယ်ကူတဲ့နည်းပေါ့တော့သူတို့မှရှိတယ်ဒါဘာကြောင့်မလှုပ်ချင်တယ်လဲပေါ့မလို့ကျန်တဲ့အကြောင်းရင်းကလည်းတစ်ဖက်ဖက်ကတင်းမာနေလို့တစ်ဖက်ဖက်ကလည်းဟိုဒီလွဲမားနေလို့ပေါ့နော်ဒါကြောင့်ဒီလိုဖြစ်နေတာ
အမားတော်တို့နှစ်ဖက်စလုံးကမြန်မာရပြီးတော့မြန်မာအမြင်စမန်းဆိုတာကတကယ်ဖြစ်စဉ်အတိကိုအတိကြောက်ကိုတို့ရပြီးဆိုရင်ရှင်းရမယ်ဥစ္စာပြန်လာကိုတော်တော်လေးနဲ့ရှင်းလို့ရတယ်။ခေါင်းဆောင်တွေကတော်တော်လေးပါဒီကိစ္စတွေကမခဲရုံပါဘူး။တရားနယ်လေးအေးအေးတမလို့ကရှမ်းပြည်နယ်ရခိုင်ပြည်နယ်စတဲ့ဒေသတွေမှာတိုက်ပွဲတွေဖြစ်ပေါ်နေတဲ့အတွက်အဆိုပါဒေသတွေမှာပြည်သူတွေကစစ်ပေးရှောင်နေဖြစ
ซีบิชองบิดูเลยดูแลบีรู้ว่าชัดเจนเลยสิ่งนี้เลยลูกเจ้ากว่าโอชอยมูอุจจาตัวกูรู้เปล่าไงพอแกที่มาโรกเลยเรียนมาโรเตจิไปเรียนมาโรดีเรียนไม่ยากอะไรจริงดูตาพิจารณาลูกนี่เลยหัวตัวมันยากสุดที่ช่วยเราสอบปาร์เลยรู้ว่าปาร์ละเลยมาปาร์ละเลยรู้ว่าเลยมาปาร์ละอุปนิรันดร์เจ้า
ถ้าเรื่องตัวตัวเข้มข้นพี่เด้อดีดีมาสาวสาวตาบัวหาเลยเข้มข้นเนี่ยพี่ดาวบุญรู้ว่าเมียรู้ไอ้เจ้าสายตาวิเย่จอนอยู่สวยเลยเนี่ยเข้มข้นพี่เลยเนาะดีนะตัวเรื่องเลยจอนอเกลี้ยงเลยดูตาเมียรู้ไอ้เจ้าที่สายตาวิเย่จอนอว่าสาวเลยตัวตัวเราลูกอันนี้รับบุญดาบีแล้วก็วันนั้นดูอะไรดูการดิสแกนนี่กูสวยเนี่ยดีตัวเองก็รู้ว่าตัวเองก็ตั้งนานก็พี่จีบีเนี่ยเจ้ากูรู้เปล่าเนี่ย
แล้วเราจะเนี่ยมาดิได้เพราะช่องวิดูดีตัวจันโรดีสาวเนี่ยหนุ่ยเดียร์ดีบ่เนาะหนุ่ยเดียร์ดีสาวเนี่ยบ่ถ้าลืมยูดีเลยลูกเชนี่จันโรดีเทปไปไล่เดียร์ฮาร์ลี่ทับแบงเกอร์อ่ะพี่ป้าเลยครับดูการดิสแกนนี่ก็รู้ว่าชัดดีบ่สวยงามในวิดูดีก็พี่จีพีเนี่ยยาวไปไหมรู้ว่าชัดดีก็รู้ชินีเจ้าพี่ป้าเลยดาบีแล้วสิชินียาจะขายบีเนี่ยมาเลยอีนั่นตั้มเราดูว่าไต้กวยพี่ป้าเนี่ยตัวไต้กวยดีจ้ะเอเยต้าติดสมุนย
ပြည်တော်မြေလာကဘုနောက်ထပ်20ပြည့်နှစ်ပထမအစလေးလအတွင်ကျင်းပနိုင်၏အပအဝင်အချက်ရှိချက်ကိုလည်းသဘောတူညီမှုရရှိရလို့သိရပါတယ်ပြည်တော်စုငြိမ်းချမ်းရေးညီလာကမစတေ့ရာစုပင်လုံးစရုပ်ဒအစီဝေးကိုနောက်20ပြည့်နှစ်နှစ်ဆန်းပိုင်းရဲ့ပထမလေးလတာကာလတွေမှာကျင်းပနိုင်ဖို့လေဆုံးဖြတ်ခဲ့ကြပါသေးတယ်ကျွန်တော်မွေးကြည့်ပါမြေမခတရင်အေဂျင်စီကနေပြည်ဝေးကိုသတင်းပေးပို့လိုက်ပါတယ်
မြန်မာသတင်းအေဂျင်စီကတင်ဆက်ခဲ့တဲ့မြန်မာတခွင်အစီအစဉ်မှာရှင်အခုဆက်ပြီးတော့စီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါမယ်။ ရခိုင်ပြည်ပခကြောင့်အနောက်နိုင်ငံတွေကခီးသွားတွေအဝင်နှဲလာပေမဲ့မြန်မာနိုင်ငံခီးသွားလုပ်ငန်းမှာတရုတ်ခီးသွားတွေတိတိတသာတိုးလာနေပါတယ်။ဒါပေမဲ့ဇီရိုဘတ်ဂျက်လို့ခေါ်တဲ့ဈေးတက်တာတဲ့အစီအစဉ်နဲ့တရုတ်ခီးသွားတွေကလည်းများလာတာကြောင့်အဲလန်းညွန်တွေခီးသွားနဲ့ဆက်ဆက်တဲ့လုပ်ငန်းတွေရသင့်သလောက်အလုပ်ကိုင်းအခွင့်အလမ်းမရဘူးလို့လည်းဝေဖန်ကြပါတယ်။ဇီရိုဘတ်ဂျက် တရုတ်ခီးသွားအစီအစဉ်တွေကဘယ်သူတွေအတွက်အကျိုးအမြတ်ရရှိပါသလဲဆိုတာကိုတော့တရုတ်ဘာသာအဲလန်းညွန်ဆိုင်းဆိုဟန်နဲ့မတ်တင်ကြီးထိုက်ဆွေးနွေးပြီးဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာတင်ပြထားတာနားဆင်ပါရှင်။
ဒီနေ့ကတော့တိုးတော့တိုးလာတယ်နော်တစားကျော်နှစ်ဆလောက်တော့တိုးတစားကျော်တော့တိုးလာတယ်ပြီးတော့ပြောလို့ရတယ်။တရုတ်တိုးတွေကကြတော့ဘယ်တွေအသွားများပါလဲရှင်?
တော်တော့စုံတယ်ဗျကျွန်တော်တို့ပကံပြင်ဦးလေမန္တလေးတော့နှစ်ချက်ခွဲထားတယ်ဗျမန္တလေးကိုခြေပြုရင်မန္တလေးပကံပြင်ဦးလေနေပြီးတော့ရန်ကုန်ကိုခြေပြုရင်ရန်ကုန်ပဲခူးဝေးဆောင်အဲ့တော့
group tour
တွေလားတို့ကဟုတ်ဟုတ်ပေါ့group tour တွေများတာပေါ့ဘလို့ပုံစံမျိုးလာတာများပါတယ်ရှင်တို့ကလေအမျိုးမျိုးရှိမှာပေါ့နော်
တို့ရတယ်လို့ဒီရိုးရိုးလာနေတာလည်းရှိရအခုနာမည်ကြီးနေတဲ့ဇီရိုဘတ်ဂျက်တို့ဆိုပြီးပုံစံနဲ့လာနေတာလည်းရှိတာပေါ့အဲ့ခင်ကြရင်တော့လေဒီဒီကအဲ့လမ်းညွန်တွေကိုတုံးတာပေါ့နော်ဥပမာဇီရိုဘတ်ဂျက်တို့ဆိုရင်တော့တို့ကတော့တခြားပါလာကတော့အဲ့လမ်းညွန်တွေတော့တုံးရင်တုံးပါပေါ့ဆိုတော့နှစ်မျိုးတော့ရှိတာပေါ့နော်ဆရာ
โอเคပါတို့ရတို့ဒီတန်တို့အလေတက်တက်လာနေခါရှိမယ်နောက်တစ်ခုကျတော့ဒီကဈေးလျှော့ရောင်းထားတဲ့ဇီရိုဘတ်ဂျက်ဆိုတဲ့ပုံစံနဲ့လည်းရှိမယ်လောလောဆယ်ဖြစ်နေတာတော့ဒီဇီရိုတိုးတွေကြတော့သလိုအဲ့လမ်းညွန်ခေါ်တာလေနည်းနည်းနေတာပေါ့နော်တိရုပ်ဘာသာအဲ့လမ်းညွန်ဒီအလုတ်ကိုင်ဟိုတိုးလာတာတိတိတတ်တိုးလာတာမျိုးရှိပါသလားရှင်တိုးလာတာလားဆိုတော့လေအဲခါတိုင်းနှစ်သက်ဆိုင်တော့ဒီတိုင်း
我拿来弄那啥呢？老板困难，你在补牙嘛？你在补没牙乌了？这样了不？
或
者说为了那个，他来你再多啊，得咋交了嘞？他里面弄烟啊，你得咋交了嘞？路没天要嘞？老板困难，
โอเคลูกจะมาเลยเช่นเดียวกันลูกอ่ะเนี้ยสูเวน่าเนี้ยนะก็ดีรูปเจ้าดูเลยเวน่าเนี้ยเลยดีรูปเจ้าดูดีก็เวน่าเนี้ยรอไอ้ดีรูปเจ้าดูดีก็ลูกอ่ะดีปลุกยังไงดีรูปเจ้าดูดูแล้วก็เอ้ยเราเปล่าเราเชื่อมาเปล่า
โอเคเสียดีรูปเจ้าดูเสียเช่นเดียวกันเช่น
ดีรูปเจ้าดูปุ่มมันดูแล้วก็ดีรูปเจ้าดีรูปดูแล้วก็ดีรูปเนาะลักษณะนี้มาแล้วเลยยังไม่รู้จะเสียใจในตัวก็มาดูตาเราไม่ใช่หรอกตัวเราเตี้ยวปีมาแล้วลูกค้าเลยใช่หนูปีนั้นหนูกัมโบเดียลูกเอ็มมาเลยตัวเราเล่าไปไอ้ที่เราไปเจอตัวเราเอเดียวเตี้ยวก็ตัวเอเดียวที่ก็รอดีที่เรานี้ว่าเราไปตัวว่าไหมตัวพี่เรามาตัวเอเดียวเสียสองเดียวละเลยไงนั่นดิแต่แกแล้วตัวเราไปรู้ยังไงงาทองเราปูจามะคีโอตัวเราตะทองเราเนี่ยยาวหนา เออเราเนี่ยเดี๋ยวเสียสองเนี่ยเสียสองมีเรามาที่ยาวบีเอ็นเราเนี่ยมาที่ยาดีไซน์นี่บ่เนาะเจ้าบีรู้รัวกองนี่รู้เออเราไซน์นี่ขอบีเรามาสีเวกันเนี่ยตัวที่รู้ไปเจอตัวขอเราบ่ไอ้ที่เนี่ยเราตัวรู้ว่าปลุกยอมเลยไอ้เดี๋ยวตัวรู้ว่าที่บ่บ่เนี่ยตัวมั่วช่วงแข่งบีเราขอเราเราเชื่อด้วยตัวรู้นี่เนี่ยที่ยินฮานเนี่ยที่มากงยาสิงเนี่ยเลยตัวรู้จะตัดตาเลยแต่เจ้ามือที่ยาวเองตัวรู้ว่าไอ้แล้วเนี่ยเราจะยิง ชูจ้าเนี่ยเนี่ยได้เลยการที่มาไอ้แล้วเนี่ยเดียวตัวมาเลยการนั้นสีเรามาไอ้แล้วเนี่ยเดียวเราตัวน่ารู้ที่บาราสกาจอยไอ้แล้วเนี่ยเดียวตัวเมื่อช้าคือว่าเราก็เอาเงินเนี่ยเป็นเนาะที่ช้าบาราสกาจอยทุกที่เป็นอังกฤษบาราสกาจอยไอ้แล้วเนี่ยเราจะเลิกการคนแล้วเนี่ยนี่แล้วเราเลิกการคนแล้วเนี่ยนี่แล้วโอ้เพราะเราจะกูอยากให้จะโน่นเอาไปจะตั้งนานเนี่ยเราอยู่บ้านเลยที่ใครไม่ได้เอาเงินเนี่ยเป็นเนาะตัวเลิกการคนแล้วเนี่ยเป็น 啊，像说哎，这些都为名的，特别咩，比如把那个叫哎，两年里边叫做龙岩困一叫做，哎，这名哪来名？伢拉来弄他的，伢拉老乌了，干啥的？
滴滴答答和撇点的老撇么老不？那是也说路了的不？
撇点的老撇么老？马路了的走路啊，伢路苗等来了，该靠家么路转，么靠路，上路也上不来的。我嘛见到屋里嘛个，提到屋里嘛等不他哩，等不得你啊嘛个，都等不得路个前面加大公司的是啦，啊，比如滴路欧出来拉来那怎样么？喏，特别么走路哎呀了。路标么嘞？上路样那年嘞，上来的不？俺这样么路那年都没俺路不？
哎，那哎，几多八千多啊？不都九米一吧嘞？你不嘛比这个和十三米多九米啦？九米个不路新还嘛嘞些？
啊，九米多啦个，这路个这路过来我哎呀，啷个咱路边路了靠嘞？啷个咱路边路就那表妹？哎，这第二个这路九米东头路上开嘞，他来。第二个九米东头这路上嘞，啊，上开没靠啦喏？你看，你丢工米的，丢靠拉来的，来里面增加了，都路也交三里砖呢。啊，都路交三里砖呢，增加也。哎呀，哎，在外面保姆的比较嘛，都路啊，完了的。哎，在哎交三里的嘛，如果嘛人啊边嘛，再多拉老羊的好，都路嘛多拉边啊路跑路羊了不？你看你嘛，就没见鱼了不？哎呀，都路咱们在上面喂羊没得了，都路咱们在上面喂羊来着，哎呀，叫没喂羊。
第三路的多开掉，你呢？帮忙帮呢？一点路，下来下来呢？问我要把子拉线，多切开把子拉
线。嗯，要把的就那路了，路要那要把的。OK， 多开掉问我呢？就那路一点呢？就那路个一呢多大嘞？就那路个一呢路个一呢多大不喏？我嘛俺也拉开，俺也不的，就那路拉啥毛不？阿叫地都压地钱嘛啦，路个都压地那路压呢，帮忙呢，来在哪嘛？
那等其他时间电视开的时候，也看那把钱。啊，酷塞比罗 ，blogger 的表弟们，时间我电视背着买的。Windows 7 Operating System 是你一做，隆重一下要 update 的版本。你别拿一套古版的那个 Microsoft Company 的直接上来版本。Windows 7一做，你别拿一套古没用的一做。The Operating System 都你的 computer 里隆重一版所有的片里的照，没什么忙啊。blogger 的表弟们，时间嘛，电价他把的。
Microsoft ရဲ့ Windows 7 Operating System အတွက်လေနည်းပညာထောက်ကူတွေရလိုက်လို့ကမ္ဘာတဝန်းသန်းနဲ့ချီတဲ့ computer တွေရဲ့လုံခြုံရေးမေးခွန်းထုတ်စရာဖြစ်နေတယ်နော်ကိုသားညို့ဦး
ဟုတ်တယ်မဆွေမောင်ကဒီ2009ခုနှစ်မှာစပြီးတော့ထုတ်ခဲ့တဲ့ Windows 7 OS တွေအတွက်
လုံခြုံရေးနဲ့ဆိုင်သမျှအပ်ဒိတ်တွေ၊ဆော့ဖ်ဝဲအပ်ဒိတ်တွေ၊လုံခြုံရေးဟာ့ဒ်ဝဲပြင်ဆင်မှုတွေ၊နည်းပညာနဲ့ဆိုင်သမျှအကူအညီတွေကိုပေးနေတာကိုဇန်နဝါရီလ၁၄ရက်နေ့မှာရက်ခဲ့တာဗျ။အဲ့လိုမျိုးရမယ်ဆိုတာကိုမိုက်ခရိုဆော့ဖ်ကကြိုတော့အသိပေးထားခဲ့တာပါ။အသိပေးရုံနဲ့မဟုတ်ဘူး။ဒီ Windows 7 သုံးတဲ့ကွန်ပျူတာတွေဆိုရင်Windows 10 Operating System ကိုအခမဲ့အပ်ဂရိတ်လုပ်ခွင့်တောင်းပေးခဲ့သေးတယ်။ကွန်ပျူတာတွေကလည်းOperating Systemနဲ့လည်းပတ်နေတယ်လို့ကွန်ပျူတာတွေကလည်းOperating Systemနဲ့လည်းပတ်နေတာပါ။အဲဒါကြောင့်မို့လို့Windows 7နဲ့ပတ်သက်တဲ့Software Update တွေလုံခြုံရေးUpdate တွေမလုပ်တော့တဲ့အတွက်လုံခြုံရေးပိုင်းဆွေးနေကြတာပါ။Security
Updateမလုပ်တော့လို့ကွန်ပျူတာရပ်ပြီးတော့သုံးလို့မရဖြစ်သွားမှာတော့မဟုတ်ဘူးဗျ။လုံခြုံရေးပိုင်းမှာစိတ်မချစရာဖြစ်သွားတာပါ။
တဘောကတော့Windows 7ထည့်ထားတဲ့ကွန်ပျူတာတွေကိုဆက်သုံးလို့ရနေအောင်မယ်။ဒါပေမဲ့လို့အဲ့ဒီကွန်ပျူတာတွေထဲမှာဗိုင်းရပ်စ်တွေ၊မဲလ်ဝဲတွေဝင်နိုင်ခြေပိုးပြီးတော့များသွားနိုင်တယ်။အဲ့ဒါကြောင့်မို့Microsoft ကုမ္ပဏီကတော့Windows 10ကိုပြောင်းသုံးပါဆိုပြီးတော့တိုက်တွန်းနေရပြ။တကယ်တော့Windows 7 OS က Microsoft ရဲ့ဒီ Operating System Software တွေထဲမှာရေးပန်းအစားဆုံးလူသုံးအများဆုံး Operating System Software တခုရှင်သူ့နောက်မှာထွက်တဲ့Windows 8တောင်မှလူသုံးများတာမဟုတ်ဘူး။လက်ရှိကမ္ဘာမှာတုံးနေတဲ့PC အားလုံးရဲ့30%ရာခိုင်နှုန်းကျော်ကWindows 7 Operating System နဲ့လက်ပတ်နေတာလို့အချက်အလက်စစ်တမ်းနှစ်ခုထဲမှာတွေ့ရပါတယ်။Windows 10သုံးတာကတော့50%ရာခိုင်နှုန်းကျော်ရှိသွားပါပြီ။နောက်Windows Operating System တုံးနေတဲ့ဆက်၄လုံးမှာတစ်လုံးကWindows 7နဲ့လက်ပတ်နေတာလို့StatCounter ဆိုတဲ့ဒီကိန်းဂဏန်းဝက်ဘ်ဆိုက်တစ်ခုမှလည်း
ayun sai ni ra mulu lu ngai sa ni ga de ga thauk khe de software ko set pi lo ali ma pi lo ra phit de su lo pyo tha de ya
pyo ya mae so yin Microsoft company ye si bwa ye ma operating system software re thauk da u sa be ma hauk daw ra CEO Satya Nadella tat la de ga be chin pi ga de nit dong ga di Surface computer de mai set pwe ma raw ma Windows operating software ga Microsoft company si bwa ye twa aye ji de kan da ma sat shi ni ma phit be me company ye anagat daw ma hauk daw bu lo CEO Nadella ga pyo ga de de တစ်ချိန်လုံးကတော့ဒီ operating system software တွေထုတ်တာကကုမ္ပဏီရဲ့အဓိကဦးစားပေးပဲလေအခုတော့တခြားနည်းပညာကုမ္ပဏီတွေလိုပဲပြောင်းလဲတိုးတက်နေတဲ့နည်းပညာနဲ့ဝန်ဆောင်မှုတွေဘက်ကိုသူလည်းအမိလိုက်ဖို့လိုလာတာကို
နောက်ပြီးတော့အခုလိုမျိုးသူ့ရဲ့ operating system တွေနဲ့ပတ်သက်တဲ့နည်းပညာအကူအညီပေးတာတွေကိုရပ်လိုက်တာအခု Windows 7ကပထမဆုံးမဟုတ်ဘူးဗျ Windows XP အတွက်နည်းပညာအကူအညီကို2014ကျက်ရက်ခဲ့တာဖြစ်ပြီးတော့ Windows 8အတွက်နည်းပညာထောက်ကူပေးနေတာကို2016မှာရက်ခဲ့တာမဆင်မြောက်ပါဘူး
အခု Windows 7အတွက်အရေးကြီးတဲ့လုံခြုံရေးပိုင်း update တွေမလုပ်တော့တဲ့အတွက်အဲ့ဒီ operating system တုံးနေတဲ့စီးပွားရေးလုပ်ငန်းတွေအတွက်လည်းအတော်လေးအခက်တွေ့သွားနိုင်နေရှင်။သူကရပ်မယ်ဆိုတာကြိုအသိပေးထားပေမဲ့လည်းစီးပွားရေးလုပ်ငန်းတိုင်းကလွယ်လွယ်နဲ့ဒီ operating system software တွေကိုပြောင်းလိုက်လို့ရတာမဟုတ်ဘူးလေ။ Microsoft ကိုယ်တိုင်ပြောထားတာက Windows 10ကိုစက်အဟောင်းတွေမှာသုံးကောင်းသုံးလို့ရမယ်။သုံးဖို့တော့အကြံမပြုချင်ဘူးလို့သူကပြောထားတယ်။ software အသစ်အတွက် hardware ပိုင်းလိုအပ်ချက်တွေလည်းရှိသေးတာကိုအဲကြောင့်စီးပွားရေးလုပ်ငန်းထဲမှာတုံးနေတဲ့များကွန်ပျူတာတွေအစ်စ်ပြောင်းဖို့လိုမယ်ဆိုတာလွယ်လှတာမဟုတ်ဘူး။နောက်သူတို့စီးပွားရေးနဲ့ကိုက်မဲ့တခြား software တွေကို Windows 7နဲ့အန်ခိုင်အောင်လုပ်ထားလို့ရှိရင်အဲ့ဒါတွေကိုလိုက်ကြောင်းရမှာလေ
။အဲဒါကြောင့်မလို့စီးပွားရေးလုပ်ငန်းတချို့ကတော့ Windows 7ကိုဆက်ပြီးတော့တုံးနေနိုင်တယ်လို့ကြေညာသူတွေကပြောပါတယ်။သူတို့တုံးတဲ့အတွက်သူတို့ရဲ့ဝန်ဆောင်မှုကိုယူထားသူတွေရဲ့ကိုယ်ရေးအချက်လက်လုံခြုံရေးပိုင်းမှာစိုးရိမ်စရာရှိတာကိုလည်းသူတို့ကထောက်ပြကြပါတယ်။သူတို့ကွန်ပျူတာထဲမှာတင်ထားတဲ့ကိုယ်နဲ့ဆိုင်တဲ့ကိုယ်ရေးဗန်ဒါကြီးကျမကြီးဆိုင်ရာချက်လက်တွေအတွက်အနေအများသလိုပဲအဲ့ဒီကွန်ပျူတာတွေဒီဗိုင်းရပ်စ်ဝင်ခဲ့ပဲဆိုရင်လေအဲ့ဒီကနေပြီးတော့ကိုယ်ကွန်ပျူတာတွေစီကိုရောက်လာနိုင်နေတဲ့
တခုတော့ရှိပါတယ်ဒီစီးပွားရေးနဲ့ပညာရေးဆိုင်ရာအတွက်သုံးတဲ့ Windows 7 Operating System တွေကိုတော့အဖိုးအခယူပြီးတော့ Microsoft ကလုံခြုံရေးအထောက်အပံ့ဆက်ပေးပါတယ်ဒါပေမဲ့ကွန်ပျူတာတစ်လုံးအတွက်ကို $25လောက်တော့ပေးရမယ်အဲ့ဒီဈေးကလည်းရှင်းနေဆိုလို့ရှိရင်နှစ်ဆတက်သွားမှာဆိုတော့2022ခုနှစ်ကြလို့ရှိရင်ကွန်ပျူတာတစ်လုံးအတွက်ဒီနည်းပညာလုံခြုံရေးအထောက်အပံ့ဘူက$50ဖြစ်သွားမှာလေအဲ့လိုစီးပွားရေးသုံး Windows 7အတွက်အထောက်အပံ့ပေးတာကလည်း2023ခုနှစ်အထိပဲပေးမှာ
Microsoft ရဲ့ထုတ်ပြန်ကြေညာဆိုရင်တော့ Windows 7သုံးနေတဲ့ကွန်ပျူတာတွေကို Windows 10ကို Microsoft ကအခမဲ့ upgrade ပေးလုပ်တာ2016 July 29ရက်နေ့ကျေကပြီးသွားပြီဒါပေမဲ့လည်းအခုချိန်ထိအခမဲ့လုပ်လို့ရတဲ့နည်းကရှိသေးတယ်လို့ The Verge Online သတင်း website ရဲ့ဆောင်းပါးထဲမှာတော့ပြောထားတယ်မဆွေးမမော
သူအကြံပြုတဲ့နည်းကတော့ Microsoft ရဲ့ဒီ Windows 10 download site ကိုသွားအဲ့ဒီမှာ Media Creation Tool ကို download လုပ်ပြီးလို့ရှိရင်ဒီ computer ကို upgrade လုပ်မယ်ဆိုတာကိုရွေးရမယ်တဲ့အဲ့ဒီမှာ upgrade ဆိုတာကိုမရွေးဘဲနဲ့ Windows 10ကို install လုပ်မယ်ဆိုတာရွေးရင်တော့ license ကြီးပေးရလိမ့်မယ်ရှင်အရေးကြီးတာနောက်တစ်ခုကတော့ operating system ကို upgrade မလုပ်ခင်မှာဒီဆက်ထဲမှာရှိနေတဲ့များအချက်အလက်တွေ apps တွေသတင်းတွေဓာတ်ပုံတွေအားလုံးကိုအရင် backup တင်ထားဖို့မမေ့ဘူးပဲမဟုတ်ရင်တော့အဲ့ဒါတွေအားလုံးပျောက်ကုန်လိမ့်မယ်
Now three tabut Cheshiraga, Windows 10 OS Square Kumidarema Gang Low Low Nambu, Computer Hardware Bang, Lua Chetigo Yin Chibuwa. Computer Ahani Nesweno, Gang Low Low Mam Hobusura, the Microsoft Company Kurangale Pyo Tarya. Now the software titri, app at the Suinle, Windows 7 and Low Pichama Pyotomagula three people Luare.
Windows 10 operating system ne kai pho so yin computer ye hard drive ka 16 gigabyte shi bo lo de ram memory ka raw 1 gigabyte shi ya me processor le 1 gigahertz phit pho lo ba de ait lo ma ma hoh yin naw computer atit be hwe ya raw me tin ma de microsoft company ka raw computer atit ne windows 10 ko tong ja bo be pyo ni de shin
akhu lo myo microsoft a tu ye lu thong a mya song software ta khu twet ni pinya thauk khu ri yet lai da chaung pc kit goun twa bi la lo mi kon thauk mu ri ka le shi ni ja de ma si ma mo Windows 7 ဆက်ထွက်တဲ့2009ခုနှစ်ကဆိုရင် iPhone တို့ App 2 ဆိုတာအခုလိုမျိုးလူသုံးများသေးတာမဟုတ်သေးဘူး iPhone ဆိုလို့ရှိရင် second generation 3G ပဲရှိသေးရယ် iPad ဆိုတာပေါ်တော်မှမပေါ်သေးဘူး အဲဒီတော့ကဆိုရင် PC တွေကထိတ်တန့်ရောက်ခဲ့တဲ့အချိန်ပေါ့
10 နှစ်ကျော်ကြာတဲ့အခုအချိန်မှာတော့ PC computer တွေအကြောင်းကကျလာတယ် လူတိုင်းနီးပါး smartphone တွေကင်လာကြတော့ desktop computer တွေကိုမလိုအပ်ရင်တုံးတော့တုံးကြတော့တာမဟုတ်ဘူး အဲ့လို ပြောလို့ PC တွေခက်ကုန်သွားပြီလားဆိုရင်တော့မကုန်ပါဘူး ဘယ်တော့မှလည်းကုန်မှာမဟုတ်ပါဘူး အထူးသဖြင့် လုပ်ငန်းပိုင်းအတွက်ဆိုရင်တော့ computer တွေနဲ့လုပ်တာပိုအလုပ်ဖြစ်တယ်ဆိုတာအများလက်ခံထားကြတာကို
အခုခေတ်မှာ PC computer လို့ပြောရင်ဘာကိုလဲဆိုတာကလည်းခွဲခြားပြောစရာဖြစ်လာတယ်မဟုတ်ဘူးလားမဆွေမေ အရင်ကလိုမျိုး computer အတုံးလိုက်ကြီးမြင်တော့မှ PC computer လို့သတ်မှတ်ရနိုင်တော့တာမဟုတ်ဘူးလေ Microsoft ဆိုရင်ပဲ အခုနောက်ဆုံးထုတ်တဲ့ Surface computer တွေဆိုလို့ရှိရင် PC စီးဝင်ပြီမဲ့ tablet computer လို့ပုံစံမျိုးတွေဖြစ်နေပြီမဟုတ်လား အခုဆို screen နဲ့ keyboard တွဲလို့ခွဲလို့ရတဲ့ tablet လို့လည်းသုံးလို့ရတဲ့ computer တွေကို PC computer ထုတ်တဲ့ company တိုင်းကထုတ်နေကြတာတမျိုးရလို့တော့မှဖြစ်နေပြီ
အဲဒါကြောင့်လဲ Microsoft ကုမ္ပဏီက လွန်ခဲ့တဲ့ 10 နှစ်ကျော်ကထုတ်ထားတဲ့ software အတွက်နည်းပညာအထောက်အကူမပေးတော့ဘူးလို့ဆုံးဖြတ်ပြီးတော့ရပ်ခဲ့တာပါ အခုလိုရပ်လိုက်တာကြောင့် Windows 7 operating system သုံးနေတဲ့ကွန်ပျူတာတွေကို Windows 10 ဖြစ်အောင် upgrade လုပ်မထားဘူး လုံခြုံရေးပိုင်းအတွက်လဲစိတ်ပူတယ်ဆိုရင်တော့ အဲ့ဒီ ကွန်ပျူတာကို internet မချိတ်ဘဲသုံးနိုင်ပါတယ်လို့ကျွမ်းကျင်သူတွေကအကြံပြုပါတယ်ရှင်
ကိုသားမျိုးကိုကြီးတင်ဆက်ခဲ့တဲ့မဆုမျက်မွေရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ပါရှင်အခုဆက်ပြီးတော့မယေးသနာကျော်စီစဉ်တင်ဆက်ထားတဲ့တက်တက်ရောက်သတင်းလောက်အစီအစဉ်နားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရှင်ပေါ်ပါကြပါစေဒီလိုတက်တက်အောင်ဒီလောက်မှာတော့အော်စကာတစ်ကြိုစီးရင်းထဲမှာမျှမျှတတရွေးချယ်မှုမရှိဘူးဆိုတော့ဝေဖန်မှုတွေပါကြများထွက်နေတာပါလေဒီလိုမျိုးကဘာတော်ကထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာအတိုင်းဝန်ရာသတင်းတူတူထားကိုပြောပြပေးသွားပါမယ်။ အဲလီကိုလပ်စတင်တဲ့ဇန်နဝါရီ17ရက်နေ့ကပွဲမှာအတော်ကြီးကိုပြောဆိုစရာဖြစ်သွားခဲ့ပါတယ်။ပြောပြရင်းနေပေတဲ့ကကင်မရာရှေ့မှောက်မှာရောကင်မရာနောက်ွယ်ကရောလောက်ကင်နေကြတဲ့လက်တင်အနယ်သရုပ်ဆောင်တွေလက်တင်အနယ်ပုတ်ကိုတွေနဲ့လက်တင်အနယ်ခေါင်းဆောင်ပိုင်းတွေအတွက်အခွင့်အလမ်းတွေပို့ပြီးရရှိအောင်ရည်ရွယ်ပြီးတော့အဲလီကိုလပ်စရာကိုစတင်ခဲ့တာဖြစ်ပါတယ်။
It's an invitation, it's a collaboration, it is a coming together to allow us to make sure that we don't just consume, but that we produce the content and the stories of today.
ဒါဟုတ်ကဲ့ကွာဒါကပူပေါင်းဆောင်ရွက်မှုပါကျွန်တော်တို့အနေနဲ့သုံးဆွဲသူသက်သက်မဟုတ်တော့ကိုကိုရိုင်းကဒီနေ့အခြေအနေတွေကိုဖန်တီးသူဖြစ်ပါအောင်လို့အတူတကွာပါဝင်ဆောင်ရွက်သွားကြဖို့ပါဖြော်ပြေးလောကရဲ့မှာဆိုရင်လက်တင်အနွယ်ဝင်တွေရဲ့အရေးပါအရာရမှုဖြစ်လာအောင်လို့ပါဆိုပြီးတော့ဇန်နဝါရီ23မှာစတင်တဲ့အဲလီကိုလပ်ဖြောက်ရှားမှုကိုရည်ညွှန်းပြီးတော့ပြောသွားခဲ့ပါတယ်အဲ့
Tekado, the Annabak Inclusion Initiative Galote, Lila Jetkumaro. Natal Kunakunikani, Natal Sashikunitwin, when we gonzo yare Yoshinka, the Yarema, let you know what the Yosaniga, Zayo Dirima, Usan Bawinana, Donyagan Labo Sibio, and Yotami Bawinuga, the Wella Shivai. The Ha Tosa Yasuin at Domajina Siavalo, the Jalo Shadule.
Latinos being the largest minority group in the country, we cannot be invisible in film.
We cannot be erased.
လက်တင်ဖေဗူလာဟာဒီတိုင်းပြည်မှာလူနည်းစုအုပ်စုတွေထဲမှာအကြီးဆုံးအတိုင်းအဝန်ဖြစ်ပါရင်ကျမတို့ဖြောက်ဖြက်ထားလို့မရပါဘူးရုပ်ရှင်ထဲမှာကွက်ထားလို့မရပါဘူးပြီးခဲ့တဲ့ဆယ်စုနှစ်အတွင်းကဝင်ငွေအကောင်းဆုံးရုပ်ရှင်ကားတရားရဲမှာတစ်ဝက်လောက်ကပဲလက်တင်ဖေဗူလာဇယုတ်တီပါဝင်ပါတယ်လို့မင်းသမီးကပြောသွားပါတယ်နာမည်ကျော်မက္ကစီကန်တရုတ်ဆောင်ယူဂျီနီယိုဒါဗက်စ်ကဟောလိဝုဒ်ရုပ်ရှင်လောကမှာကျင်လည်လာတာ18နှစ်ကြာခဲ့ပါပြီHollywood ma ale cha niya ya bo atoe ko saung ya.
Mira, en mi caso, por ejemplo, lo que yo hago es producir mis propias películas porque yo me cansé de esperar. Yo he estado tratando de trabajar aquí en Estados Unidos desde el 2003.
Y no soy ko ma yoshin ni tholou ni ya ba. Chano saung ni ya da atoe ko pin man ma. Chano ka 2003 khu ni khle ga American ga alok ko lok ko chou sa le da ba. Instructions not included so le yoshin ni yai pi lo ma. Chano bo wa pyaung twa kae ba yin.တကားရီလည်းပွင့်သွားခဲ့တာပါလို့မင်းနာဒါဗက်စ်ကပြောပါရင်ဒါမင်းလည်းလက်တင်အရွယ်တရုတ်ဆောင်တွေအနေနဲ့ဟောလိဝုဒ်မှာအဓိကနေရာတရုတ်ဆောင်တွေရဖို့ဘယ်လိုလုပ်ကြမလဲဆိုတာအပေါ်မှာတော့မိကုန်းတွေတော်တော်များများရှိနေရပါဝါရင်တရုတ်ဆောင်တွေဖြစ်တဲ့ Edward James Olmos ကတော့
La cosa que nos ha faltado más que nada es la oportunidad de
ကိုပိုင်ဖြစ်အောင်လို့ကိုပိုင်ဖန်တီးဖို့အခွင့်အလမ်းတွေသူတို့မလုံနိုင်ရဘူးလို့ထင်နေကြပြောပါတယ်တရုတ်ဆောင်ယူဂျီနီယိုဒါဗက်စ်က
de blancos o sobre blancos por eso es que están enamorados del cine de Iñárritu o de Del Toro o de Cuarón porque son historias diferentes a las de ellos.
Subió en esta serie de Salandrichi, lo no me ha dado, o sea, tila ya de piao ne la ni su bai. Da nao latin nue director ji ri phit de Alejandro Iñárritu, Del Toro ne Cuaróno ye yoshin Salandrichi ku tru yoshin ni the pu pu chai la ja de so Davis ka pyo bai.အခုလုပ်တဲ့ LA Collab အစီအစဉ်မှာချော်ရီကုမ္ပဏီတရားနဲ့လူမှုအဖွဲ့အစည်း23ခုကိုပါဝင်ထားကြတာပါ။လက်တင်ရဘောအစွမ်းဆောင်ရှိသူတွေအနေနဲ့ရုပ်ရှင်ဂီတာနဲ့ရုပ်မြင်သံကြားတွေမှာအခွင့်အလမ်းတွေရလာစေဖို့သူတို့ရည်ရွယ်ပြီးတော့လှုပ်ဆောင်တာဖြစ်ပါလိမ့်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာနေ့မနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ All have my own yeah. All have
my own yeah.မရေးသနာကျော်စီစဉ်တင်ဆက်ခဲ့တဲ့တတ်တရောင်သတင်းလွှာအစီအစဉ်ပါရှင်။တနင်္လာညရဲ့ပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုကြာနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မို့တလဲပြောပြပေးပါအောင်ရှင
်။တရုတ်နိုင်ငံလေပိုင်းဟူဟန်မြို့မှာအသက်ရှူလမ်းကြောင်းထိခိုက်နိုင်တဲ့ကိုရိုနာဗိုင်းရပ်စ်ကိုနောက်ထပ်ကူးစက်သူပြီးခဲ့တဲ့3ရက်အတွင်းမှာ136ယောက်ရှိခဲ့တယ်လို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကအတည်ပြုလိုက်ပါတယ်။ဘေကျင်းမြို့မှာဗိုင်းရပ်စ်ပိုးကူးသူ2ယောက်နိုင်ငံတောင်ပိုင်းရှန်ကျန်းမြို့မှာကူးစက်သူ1ယောက်အပါအဝင်ကိုရိုနာဗိုင်းရပ်စ်ပိုးကူးသူစုစုပေါင်း200ကျော်သွားပြီလို့ဝူဟန်ကျန်းမာရေးကော်မရှင်ကအတည်ပြုပါတယ်။ဝူဟန်မြို့ကနေလာသူအသက်35နှစ်အရွယ်အမျိုးသမီး1ယောက်မှာလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေတယ်လို့တောင်ကိုရီးယားကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့အတည်ပြုပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားစွဲဖို့လှုံ့ဆော်ချက်တွေအပေါ်ခုခံခြေပနိုင်မဲ့အသေးစိတ်အချက်အလက်တွေကိုဒီကနေ့အထက်လွှတ်တော်မှာတင်သွင်းဖို့အတွက်အိမ်ယူတော်ဥပဒေကြေအုပ်ဆောင်တွေပြင်ဆင်နေပါတယ်။သမ္မတထရန့်ကိုတရားစွဲဖို့အထက်လွှတ်တော်ကပြီးခဲ့တဲ့သတင်းပတ်ထဲမှာတရားဝင်စတင်ခဲ့ပြီးနောက်ပိုင်းအင်္ဂါနေ့မှာတော့စတင်လျှောက်လဲကြမှာဖြစ်ပါတယ်။ဗာဂျီးနီးယားပြည်နယ်ထဲမှာတနက်ထိန်းချုပ်တဲ့ဥပဒေတွေကိုပြဋ္ဌာန်းဖို့စီစဉ်နေတဲ့အပေါ်ဆန့်ကျင်ကောက်ွက်သူတွေပြည်နယ်မြို့တော်မှာဒီကနေ့စုဝေးဆန္ဒပြကြတော့မှာမို့လုံခြုံရေးတိုးမြင့်ထားပါတယ်။အကြမ်းဖက်မဲ့ဆိုတဲ့ထိန်းချုပ်မှုတွေအမြောက်အများပါဝင်ဆန္ဒပြနိုင်ခြေရှိတာကြောင့်ပြည်နယ်အုပ်ချုပ်ရေးမှူး Ralph Northam ကရစ်ချ်မန်မြို့မှာယာယီအရေးပေါ်အခြေအနေထုတ်ပြန်ထားသလိုမြို့ထဲက Capital Square ယဉ်ပြင်ကိုဘလို့လက်နက်မတည်ယူလာခွင့်မရှိဘူးလို့တားမြစ်ထားပါတယ်။လီဘီးယားနိုင်ငံမှာပြစ်ခတ်ရဆဲရဲအလို့ဖြစ်ဖို့အတွက်တယောက်ယောက်ကစောင့်ကြည့်သွားဖို့လိုအပ်တယ်လို့ EU ဥရောပတမကနိုင်ငံသားရေးမူဝါဒရေးရာအကြီးအကဲကဒီကနေ့ပြောလိုက်ပါတယ်။လီဘီးယားနဲ့ပတ်သက်ပြီးတော့ကမ္ဘာခေါင်းဆောင်တွေကြားသဘောတူညီမှုရခဲ့တာနဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ EU နိုင်ငံသားရေးဝန်ကြီးတွေကြားတွေ့ဆုံဆွေးနွေးမှုမဟုတ်ခင်မှာသူကသတင်းတောက်တွေကိုပြောကြားခဲ့တာဖြစ်ပါတယ်ရှင်။
သတင်းကြီးချုပ်ကိုမဆုမြတ်မောကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်တိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့မီခေဒူဗင်စကီဖြစ်ပါတယ်ရှင်။ကျွန်မကဆုမောမှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနက်ပြန်မနက်ခင်းအစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. Welcome to the